Welcome to the Voice of America in Burmese.
ပြန်ပောင်းခင်ဝေးတဲ့ညတညဖြစ်ပါစီဗျာအမေရိကန်ပြည်ထောင်စု Washington DC မြို့တော်ဗီအမေရိကန်တန်ကနေ2022ခုနှစ်မေလ9ရက်တောက်ကြနေညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Nanometer 31 32 58တို့ပြန် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ရန်နိုင်မှာအခုညပိုင်းမှာကြားမယ်သတင်းတွေမှာတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကိုရှင်းလင်းဆောင်ရွက်သွားမယ်လို့စစ်ကောင်စီကဒီနေ့မှပြောလိုက်ပါတယ်။ဒီလိုပြောလိုက်တဲ့ချိန်ထဲမှာပဲသခိုင်းတိုင်းကဏီမြို့နယ်မှာတော့စစ်ကောင်စီတပ်တွေနဲ့ဒေသခံတွေအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်
။ဒီကတော့ကျွန်တော်တို့ကဏီမြို့နယ်ကဏီမြန်ကြီးရွာအနီးမှာဖြစ်ပေါ်တဲ့တိုင်ပွဲကဒီလိုဘက်ကကျွန်တော်တို့10ယောက်ကြားတယ်။ကျွန်တော်တို့ဒီလိုဘက်က2ယောက်ကြားတယ်။အဲ့ဒီလိုကြားတဲ့နေရာမှာတော့တို့ဘုံမူအစ်စ်တန့်စင်ဘုံမူတန့်စင်ဘုံမူတန့်စင်ဟုတ်ကဲ့ကြာသူပါဝင်စေဦ
းတနီမျိုးဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တူပြောတော့တာဖြစ်ပါတယ်အပြေဆုံးကိုမကြားခင်မှာနားဆင်ရမှာပါဒါပြင်ကချင်ပြည်နယ်မိုးမောင်းမြို့နယ်မှာ KIA နဲ့စစ်ကောင်စီတပ်တွေကြားဒီနေ့တိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အကြောင်းတခါမင်းနဲ့မျိုးကဒေသခံလုံခြုံရေးတပ်ဖွဲ့ဝင်နဲ့စစ်ကောင်စီတပ်တွေကြားကနောက်ဆုံးအခြေအနေပါဝင်ရန်ကုန်ကဆန္ဒပြပွဲအတွင်းမှာတော့ဒီနေ့ဆန္ဒပြတဲ့သူတချို့ဖမ်းခံရတဲ့အကြောင်းစာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုမင်းတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးနဲ့ရက်ရွာအေးချမ်းတည်ငြိမ်ရေးဦးစားပေးဆောင်ရွက်နေရတဲ့အတွက်ပြည်တွင်းတည်ငြိမ်မှုအပေါ်မူတည်ပြီးမှသာအာဆီယံကိုယ်စားလှယ်အဖွဲ့ဖိတ်ခေါ်ရေးကိစ္စကိုဆောင်ရွက်မယ်လို့စစ်ကောင်စီရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ
်အာဆီယံကနေပြီးတော့မှဒီခုနငါးချက်ထဲမှာမြန်မာပြည်ကိုဒါအစုကိုယ်စားလှယ်ဖွဲ့ဆွေးနွေးမယ်ဆိုတာပေါ့ပါတယ်ဆိုတော့ဒီထုကိုယ်စားလှယ်ဆွေးနွေးမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လေကျွန်တော်တို့ကဒီထုကိုယ်စားလှယ်ကိုမြန်မာနိုင်ငံရဲ့အခုလုံခြုံရေးအခုကျွန်တော်တို့ရဲ့အခုလက်ရှိကျွန်တော်ရဲ့အရေးကြီးဆုံးကိစ္စကနိုင်ငံတည်ငြိမ်လုံခြုံရေးပါတည်ငြိမ်အေးချမ်းရေးပါအဲ့တော့နိုင်ငံတည်ငြိမ်အေးချမ်းရေးနဲ့ပတ်သက်တဲ့အခြေအနေတခုကိုကျွန်တော်တို့ရောက်တဲ့အခါမှာဒီကိစ္စကိုလည်းကျွန်တော်တို့ဆက်လက်ပြီးတော့မှဆောင်ရွက်တော့ပါမယ်ဆိုတော့ကျွန်တော်တို့ကြိုးစားခဲ့ပါတယ်
အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့ဧပြီ24ရက်နေ့ကအစည်းအဝေးမှာမြန်မာပြည်တွင်ရေကိုဝိုင်းဝန်းဖြည့်ရှင်ပေးနိုင်ရေးအချက်၅ချက်ပါသဘောတူညီချက်တွေကိုအကောင့်တွေဖော်ရင်းနဲ့ပတ်သက်လို့နာဆာကသတင်းထုတ်ပြန်ရေးအဖွဲ့ဝင်ပူမူကောင်းတဲ့ဆန်ကအဲဒီလိုပြောဆိုခဲ့တာပါဒီကနေ့သတင်းစာရှင်းလင်းပွဲမှာအကြမ်းမဖက်အာဏာပိဆိုင်ရေး CDM လှုပ်ရှားမှုဗန်စနစ်တွေကမောက်ကမဖြစ်နေရတဲ့ကိစ္စနဲ့အရက်ဖက်လက်နက်ကိုင်တပ်ဖွဲ့နဲ့စစ်သားကြားတိုက်ပွဲအခြေအနေတွေကိုလည်းသတင်းထောက်တွေကမေးမြန်းခဲ့တာပါစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဗန်တွေမှာအကန့်အသတ်နဲ့ငွေထုတ်နေတဲ့အပေါ်ပြည်သူတွေရဲ့စိုးရိမ်ချက်တွေထွက်ပေါ်နေတဲ့အတွက်ဗန်တွေလက်ပတ်ဖို့အခက်အခဲနဲ့ကြုံနေရတာပါဗန်တွေမှာငွေကိုအကန့်အသတ်နဲ့ထုတ်ပေးနေတာဟာတိုင်းပြည်စီးပွားရေးစီမံချက်တွေပြက်ပြားအောင်နိုင်ငံရေးအရာလှုံ့ဆော်နေတာတွေကြောင့်ဖြစ်ပြီးအခု mobile phone ကတဆင့်ငွေလွှဲတဲ့လုပ်ငန်းတွေပုံမှန်ပြန်ဖြစ်နေပြီလို့မြန်မာနိုင်ငံဗဟိုဘဏ်တွဥက္ကဋ္ဌဦးဝင်းတော်ကလည်းဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်လူအတော်များများကဗန်တွေအပေါ်ယုံကြည်မှုအားနည်းလာပြီးတော့အိမ်မှာပဲငွေတွေတိမ်းထားချင်ကြတာကြောင့်အတက်သူတွေကမှအပဲထုတ်တဲ့သူတွေကပိုများလာနေတာပါဗန်ဝန်ထမ်းတွေအာနာဖီဆိုင်ရေး CDM လှုပ်ရှားမှုမှာပါဝင်ပြီးရုံးမတက်ကြတာကြောင့်ဗန်တွေဖွင့်ဖို့အခက်အခဲဖြစ်ခဲ့ရတယ်လို့ဗန်လုပ်ငန်းရှင်တွေကပြောပါတယ်ဗန်လုပ်ငန်းအကျပ်တဲကြောင့် COVID-19 ရောဂါကူးစက်မှုတွေကြောင့်ထိခိုက်ခဲ့ရတဲ့တိုင်းပြည်စီးပွားရေးဟာနောက်ထပ်ပိုဆိုးလာနိုင်တယ်လို့အစားအသောက်ရှာပါမှုတွေကြုံရတဲ့အနေကပါရင်ဆိုင်ရနိုင်တယ်လို့နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေနဲ့လေ့လာသူတွေကသတိပေးနေကြပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နိုင်ငံတွင်းမှာလုပ်ကိုင်နေတဲ့တယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းတွေကနေလာမယ့်နှစ်2022ခုနှစ်မတ်လအထိအမြတ်ပေါ်မှာမဟုတ်ဘူးလို့ဂျပန်နိုင်ငံကကုန်သွယ်ရေးကော်ပိုရေးရှင်းကြီးတစ်ခုဖြစ်တဲ့ဆူမီတိုမိုရဲ့ကြိုတင်ခန့်မှန်းချက်တွေဒီကနေ့တောက်ကြနေမှာထွက်လာပါတယ်။ဂျပန်နိုင်ငံက KDDI နဲ့ဆူမီမိုတိုကော်ပိုရေးရှင်းကြီးတွေကမြန်မာဆက်သွယ်ရေးလုပ်ငန်း MTP နဲ့အကျိုးတူပူးပေါင်းပြီးတော့မြန်မာနိုင်ငံမှာတယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းတွေမှာဝင်ရောက်လုပ်ကိုင်နေတာပါ။ဆူမီမိုတိုအနေနဲ့မြန်မာနိုင်ငံထက်ကလုပ်ငန်းတွေကိုဆက်ပြီးတော့လဲပတ်နေမှာဖြစ်ပြီးအပြောင်းလဲလုပ်ဖို့အစီအစဉ်မရှိပါဘူးလို့ဆူမီမိုတိုဘဏ္ဍာရေးဌာနတာဝန်ရှိသူမာဆာရူရှီအိုမီကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဖေဗရူလာဆန်ပိုင်းမှာမြန်မာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်အတွက်အထောက်အကူဖြစ်စေမဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းတွေရုတ်သိမ်းနေတာလည်းရှိသလိုလက်ရှိလုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေရပ်ပစ်ဖို့လဲလူခွင့်ရေးတက်ကြွလှုပ်ရှားသူတွေနဲ့အရာဖက်အဖွဲ့အစည်းတွေကဖိအားပေးနေကြတာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးကလေးကနိုင်ငံခြားကတိုက်ရိုက်လာရောက်ရင်းနှီးမြှုပ်နှံထားတဲ့ကုမ္ပဏီတွေထက်ကအနည်းဆုံး7300ခန့်သောလုပ်ငန်းလည်ပတ်မှုတွေရပ်ဆိုင်ခဲ့ကြပြီဖြစ်တယ်လို့လဲဂျပန်အခြေစိုက် Nikkei Asian သတင်းမှာဖော်ပြထားပါတယ်။မ မြန်မာစစ်ကောင်စီတပ်တွေရဲ့အကြံဖက်နှိမ်နှင်းဖမ်းဆီးမှုတွေကြောင့်နိုင်ငံတော်အလုံးကအာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေအရင်ကတော့အချိန်မကောင်းတော့ပေမဲ့တပိတ်ပွဲတွေကတော့ပုံစံမျိုးစုံနဲ့နေစဉ်ပေါ်ပေါက်နေကြပါလူငယ်တွေတင်းကျပ်ထားတဲ့ရန်ကုန်မြို့မှာတော့ဒီကနေ့မနက်ပိုင်းမှာပဲလူငယ်တွေဦးဆောင်တဲ့တပိတ်စစ်ကြောင်းတွေလမ်းတွေပေါ်ရောက်လာပါတယ်
တာမွေမြို့နယ်ထက်ကလက်တပြတပိတ်ကိုမြို့နယ်ပေါင်းစုံကစစ်ကြောင်းနယ်ပူးပေါင်းကြပြီးတော့လူငယ်ယာနဲ့ချီစစ်အာဏာရှင်ကြားဆုံးရေးဆန္ဒပြကြွေးကြော်ကြပါတယ်။မင်းနှပိုင်းမဲကြတဲ့ဒီလက်တပြတပိတ်လူစုကွဲချိန်မှာစစ်ကောင်စီတပ်တွေလက်ရောက်ဖမ်းဆီးတာကြောင့်လူငယ်ခုနှစ်ဦးထက်မနည်းဖမ်းဆီးခံခဲ့ရပါတယ်။တခြားမြို့နယ်တွေမှာလည်းလက်တပြတပိတ်တွေဆင်နွှဲခဲ့ကြပြီးစစ်ကောင်စီတ
Hakan, the way, bait, Maitila Muri, Bawin, Dida, Namale, Sanapia Bore, Bonsan Musone, Sashi Nivare. Kabatawan, Covid 19, Poku Samuri, Tidin Kubaja, Satai Dola Nagi, Tison Dugale, Tidin Chapati, Mintelani Relu, Kabaja Maya, WHO, Jige, Doctor Tedro Gabriel Siska, Tidin Sashin Bema, Jarabi Nigapio Sutarawa. ကယောကတာနဲ့လူလဲရင်ဆိုင်နေရတဲ့အိန္ဒိယမှာယောဂထင်းချုပ်ရေးအတွက်တနင်္ဂနွေနေ့ကကန္တချက်တွေချဖို့ဝန်ကြီးချုပ်နရန်ဒရာမိုဒီကိုလည်းဖိအားတွေဝိုင်းပေးနေကြပါတယ်။အိန္ဒိယမှာဒီကနေ့တရက်ထဲပိုကူခံရသူ၄သိန်း၁,၄၀၀ကျော်ထိစမ်းချိန်တင်အမြင့်ဆုံးကိုရောက်လာတယ်လို့တေဆုံးသူကလည်း၄,၀၀၀နီးပါးရှိနေပေမဲ့ဒီထက်မကများနိုင်တယ်လို့တာဝန်ရှိသူတွေကယုံကြည်နေပါတယ်။ American John Hopkins Takdo, Covid Tutitana Tanaya Sitano Ya, Kabama, Poku Kayadu, Tiangas and Adrama Chaltanjone, Tesong American Pidang Sukaro, Pokudu, Kabama, Pokudu, Tunamaro, Inyaga, Nasata Tanjone, Brazil Nanga, Sangadan Wonjisi, Didi Shinijara Pare.
You are American, then Nabet Nimabada, Sisinuku, Nawain Konaigani, Senai T. Hydrometer, Tonzetti, Kilohats, Goton Shetonia, Hydrometer, Tonzen, Kilohats, Goton Kotonia, Hydrometer, Nazetti, Kilohats, Nashishan Naroki.
စနေတရွေမှာလှိုင်းလိုက်မိတာ၁၉၀ကီလိုဟတ်၁၅ခွန်၅၅နဲ့ပြထုတ်လွှင့်ပေးနေပါတယ်ရှင်။ပောက်ကြနေညပိုင်းဗီအိုအမေရိကန်အတန်ရဲ့ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။အမေရိကန်အနေနဲ့အာဖဂန်နစ္စတန်ကနေညီပြင်းတက်တွေပြန်ရောက်သိမ်းနေပေမဲ့အကြမ်းဖက်မှုတိုက်ခိုက်ရေးအင်အားတွေဆက်ထိန်းထားနေအောင်တော့ပြင်ဆင်နေတယ်လို့ကာကွယ်ရေးထိတ်တဲအရာရှိတွေကဆိုပါတယ everyone is going according to plan.
ဟုတ်တဖွဲ့ဝင်တွေကြံရုပ်တာကစီစဉ်ထားတဲ့အတိုင်းလုပ်ဆောင်နေတာဖြစ်ပြီးရတတပတ်တပတ်မတိုင်ခင်အတွင်းမှာပဲစတင်မှာဖြစ်တယ်လို့ပြောသွားတာပါ။ American ကာကွယ်ရေးဝန်ကြီး Austin နဲ့ပူတွဲစီဦးစီးချုပ်ဗိုလ်ချုပ်ကြီး Mark Milley တို့အနေနဲ့ပူတွဲသတင်းစာရှင်းလင်းပွဲပထမဆုံးအချိန်မနေ့ကလုပ်ရမှာ Afghan တပ်တွေအတွက်ရန်ပုံငွေနဲ့တိုက်ခိုက်ရေးအထောက်ပံ့တွေကိုပြင်ပအခြေစိုက်စခန်းတွေကနေဆက်ပေးသွားမယ်လို့ကြေညာကြပါတယ်။ American တပ်တွေအနေနဲ့ Afghan ကမြေပြင်စစ်အခြေစိုက်စခန်းတစ်ခုကိုပိတ်သိမ်းနေပြီး G17 ကုန်တင်စစ်လေယာဉ်6စီးသာလက်နက်တွေနဲ့တိုက်ခိုက်ရေးအသုံးဆောင်တွေကိုပြန်တည်သွားဖို့ရှိနေတာပါ။ဒါပေမဲ့အခုလိုရုပ်သိမ်းပြီးမှ American တပ်တွေအနေနဲ့ Afghan မဟာမိတ်တပ်တွေကိုစင်တန်းတဲ့အကြံပေးတာတွေပါဝင်စိန်ခေါ်မှုတွေကြီးကြီးမားမားရှိလာနေတာကိုလည်းဒီကာကွယ်ထိတဲ့အရာရှိတွေအနေနဲ့အတိအမှတ်ပြုထုတ်ပြောခဲ့ကြပါတယ်ခင်ဗျ။အီရန်ဘက်ကသာနိုင်ငံရေးဆုံးဖြတ်ချက်ချမယ်ဆိုရင်နျူကလ িয়ার ရေးသဘောတူချက်ရနိုင်ခြင်းရှိတယ်လို့အမေရိကန်ထိတဲ့အရာရှိတူကပြောလိုက်ပါတယ်။2015အီရန်နျူကလ িয়ার ရေးနိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုပြန်လည်လိုက်နာဖို့လမ်းကြောင်းကိုအမေရိကန်နဲ့အီရန်ကြားလာမဲ့သတင်းပတ်တွေအတွင်းမှာပဲသဘောတူညီချက်ရနိုင်တယ်လို့အမေရိကန်နိုင်ငံသားရေးဌာနအစ်မင်းရရှိတူကပြောလိုက်တာပါ။သဘောထားကွဲလွဲမှုတွေနှစ်ဖက်ရှိနေပေမဲ့အရင်ဘုံသဘောတူချက်ကြေညာရေးလက်တွေ့ဖြစ်လာဖို့ကတော့အီရန်ဘက်ကစလုပ်ရမှာပါလို့အမည်မဖော်လိုတဲ့ဒီအမေရိကန်ရရှိကတယ်လီဖုန်းကတဆင့်သတင်းစာရှင်းပွဲအတွင်းမနေ့ကပြောခဲ့တာပါ။အီရန်နျူကလ িয়ার ရေးနိုင်ငံတကာသဘောတူချက်ကနေသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်2018ခုနှစ်မှာအမေရိကန်ကနှုတ်ထွက်ခဲ့ပြီးတဲ့နောက်အီရန်ဘက်ကလည်းတစ်နှစ်လောက်ကြာမှပဲဒီစာချုပ်ပါအချက်တွေကိုပြန်ချုပ်ဖောက်ခဲ့ပါတယ်။ ဒီသဘောတူခဲ့ချက်တွေကိုပြန်လည်လိုက်နာကြဖို့အီရန်နိုင်ငံနဲ့တဆင့်ခံဆွေးနွေးမှုတွေ၄ချိန်မြောက်ဖြစ်ဒီတစ်ပတ်ထဲမှာပဲအမေရိကန်တာဝန်ရှိသူတွေကဩစတြီးယားနိုင်ငံဗီယက်နမ်မြို့မှာလုပ်ခဲ့ကြပါတယ်ခင်ဗျာဒီထိုင်နိုင်ငံဥရောပသမဂ္ဂကနေနှုတ်ထွက်ပြီးပြင်သစ်တဲ့ငါးဖန်းခွင့်ဆိုင်ရာအငြင်းပွားမှုစဖြစ်လာခဲ့ပါတယ်ပြင်သစ်ငါးဖန်းသမားတွေကသူတို့ငါးဖန်းခွင့်ကိုဒီထိုင်ပိုင်းဂျာစီကျွန်းသားတဝိုက်မှာတရားမဝင်တမ်းမြစ်ခံခဲ့ရတယ်လို့ဆန္ဒပြလာချိန်မှာဒီထိုင်နဲ့ပြင်သစ်တို့ရေတပ်သင်္ဘောတွေအပြန်အလှန်ဆေးလွှတ်ခဲ့ကြပါတယ်ပြင်သစ်ငါးဖန်းသင်္ဘောနှစ်စီးအနေနဲ့ဂျာစီကျွန်းစီခုံပေါင်းခဲ့ပြီးအခုလိုမနေ့ကဆန္ဒပြခဲ့ရမှာတစည်းကဒီကျွန်းရဲ့အဓိကစိတ်ကန်းတစ်ခုကိုပါယာယီဝင်ရောက်ခဲ့ပါတယ်ပြင်သစ်ငါးဖန်းသမားလူဒိုဗစ်လာဇာရိုကအခုလိုဝင်လာရတာကအရင်ဒီရေပြင်မှာအမဲငါးဖန်းလာခဲ့တာကိုအခုညာရင်းချင်းငါးဖန်းခွင့်ရုပ်သိမ်းခံလိုက်ရလို့ပါလို့ရှင်းပြခဲ့ပါတယ်ဒီတိန်အနေနဲ့ဒီအချိန်လေးကိုစောင့်ကြည့်နိုင်ဖို့ရေတပ်သမောနစီလွတ်ခဲ့ပြီးမနေ့နောက်ပိုင်းဆန္ဒပြပွဲအပြီးမှာတော့ပြန်ဆုတ်သွားခဲ့ပေမဲ့အချိန်လေးကိုအသင့်ဆက်စောင့်ကြည့်နေတယ်လို့ဆိုခဲ့ပါတယ်ပြင်သစ်ဘက်ကလည်းဒီနေရာကိုလာတူကင်းဆောင်ရေရေနစီဆေးလွတ်ခဲ့ပါတယ်ဒီနေ့ငါးဖန်းသမားတွေနဲ့ဂျာစီကျွန်းအာနာပိုင်တွေကြားမှာဆွေးနွေးခဲ့ပေမဲ့အဖြေတော့မထွက်ခဲ့ပါဘူးခင်ဗျာတရုတ်နိုင်ငံအနေနဲ့ပင်လယ်ရေပြင်ဆိုင်ရာဥပဒေတစ်ခုပြင်ဆင်သတ်မှတ်လိုက်ပြီးတောင်တရုတ်ပင်လယ်ထဲထိန်းချုပ်မှုတွေပိုလှုပ်လာပုံရတယ်လို့သုံးသပ်သူတွေကဆိုပါတယ်တခြားနိုင်ငံတွေနဲ့ပိုင်ဆိုင်မှုအငင်းပွားနေရတဲ့တောင်တရုတ်ပင်လယ်ထဲမှာတရုတ်ဘက်ကရေချောင်းသွားလာမှုဆိုင်ရာဥပဒေကိုပြင်လိုက်တာကနိုင်ငံခြားသင်္ဘောတွေဝေရောက်မှုကိုတားမြစ်ဖို့နဲ့ဒဏ်ငွေရိုက်ဖို့တရားဝင်အောင်ကြိုးပမ်းလိုက်တာပါလို့ဒီသုံးသပ်သူတွေကဆိုပါတယ်ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကဂုဏ်သဆောင်ပဘခကားတရားကတရုတ်အနေနဲ့သူ့ရဲ့ကမ်းခြေစောင်းတက်တွေငါးဖန်းစီတွေနဲ့ကျွန်းတိဆောက်မှုတွေကိုအသုံးပြုကဒီအပြင်ရဲ့60ရာခိုင်နှုန်းကိုပိုင်ဆိုင်ကြောင်းပိုအားကောင်းအောင်ပြဖို့လှုပ်လာနေတယ်လို့ဆိုလိုက်ပါတယ်တရုတ်အမျိုးသားကွန်ဂရက်လွှတ်တော်အမြဲတမ်းကော်မတီအနေနဲ့ဧပြီလ29ရက်မှာဒီဥပဒေပြင်ဆင်မှုကိုမဲခွဲဆုံးဖြတ်ခဲ့ရမှာနိုင်ငံသားသဘောတွေတရုတ်ရေပိုင်နဲ့ထဲဖြတ်မယ်ဆိုရင်ခွင့်ပြုချက်အရင်ရယူတင်တယ်လို့ပြောထားကြောင်းဖော်ပြထားတဲ့အတိအကျတရားစီကိုရှင်းဝါသတင်းဌာနကကြေညာခဲ့ပါတယ်။အခုလိုပြင်ဆင်သတ်မှတ်ရတာကရေချောင်းသွားလာမှုလုံခြုံရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်ဖြစ်ပြီးတရုတ်နိုင်ငံတော်ကောင်စီနဲ့အစိုးရဌာနတွေအနေနဲ့နိုင်ငံခြားသမောတွေကိုတားမြစ်ဖို့လိုအပ်တဲ့ရည်ရည်မှုတွေလုပ်ဆောင်သွားနိုင်တယ်လို့လည်းထည့်သွင်းထားပါတယ်ခင
်။နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ခွေးမင်းတို့ကြီးညာပြေးခဲ့တာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်တိုက်ပွဲသတင်းတွေကိုပြောခင်မှာအရင်ဆုံးတော့စစ်ကောင်စီရဲ့သတင်းသာရှင်းလင်းပွဲအကြောင်းကိုပြောပြခြင်းပါတယ်ကချင်ပြည်နယ်မှာကချင်လက်နက်ကိုင် KIA နဲ့ဖြစ်တဲ့တိုက်ပွဲမှာစစ်ရဲရင်စင်းပြတ်ကျခဲ့ပြီးတော့စစ်ရရှိ3ယောက်ကြာဆုံးခဲ့တယ်လို့နာဆာကစစ်ကောင်စီကဒီနေ့ online ကနေလုပ်တဲ့သတင်းသာရှင်းလင်းပွဲမှာအတည်ပြုပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာဒီတိုင်းသာလနဲ့ကိုင်ဖွဲ့ရင်းနဲ့ဖြစ်နေတဲ့တိုက်ပွဲအခြေအနေတွေအပြင်ချင်းပြည်နယ်သခိုင်းတိုင်းတို့ဘက်မှာလည်းဒေသခံကာကွယ်ရေးအဖွဲ့ရင်းနဲ့ဖြစ်နေတဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့မတ်စုမြတ်မွန်ကမေးမြန်းခဲ့တာကိုနာဆာကအုပ်ချုပ်ရေးကောင်စီကသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဘုံမူကောင်ထက်ဆန်ကဖိကြားခဲ့ပါတယ
်မေးချင်တော့ဒီတိုက်ပွဲတွေနဲ့ပတ်သက်တဲ့သတင်းတွေပေါ့နော်ဆိုအခုဆော့ဆော့တော့ပြောပါတယ်ဒီကချင်ပြည်နယ်ဘက်မှာဒီ GIA နဲ့ဖြစ်နေတယ်အထူးသဖြင့်ဒီမိုးမောက်မှာ KIA နဲ့တိုက်ပွဲတွေတော်တော်လေးပြင်းထန်နေတယ်ဆိုပြီးတော့မှအာဒေသခံတွေပြောရဲပေါ့လေဆိုတပ်ဖက်ကနေလည်းဝေဟင်ကနေပြီးတော့ဟိုတိုက်ခိုက်နေရတာဒီလိုလို့သူတို့ပြောတယ်နောက်ဆော့ဆော့ပြောခဲ့တယ်လို့ပဲပေါ့ဟိုလီဒါရဟယင်တခုလည်းပြစ်ချခံရတယ်ဆိုတော့အဲ့ဒီကချင်ဘက်မှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့တပ်ဖက်ကပါပြောနိုင်လဲပေါ့နော်အဲ့ဒါပထမအဆုံးမေးပေါ့မှာနောက်တစ်ခုကတော့ဟိုကရင်နဲ့ပါဟို KNU တပ်မဟာငါးနဲ့ဖြစ်နေတဲ့တိုက်ပွဲပါဆိုမနေ့တုန်းကဟို KNU ကသူတို့ဒီစစ်တပ်နဲ့ပေါ့နော်မလ28ရက်နေ့ကစပြီးတော့မှဟိုထိတွေ့တဲ့တိုက်ပွဲပေါင်း400လောက်ဖြစ်တယ်လို့ပြောပါရယ်အဲ့တော့သူတို့ဘက်ကပြောတာတော့တပ်ဖက်ကအရာရှိတွေအပါအဝင်ပေါ့ဒီတပ်ဖွဲ့ဝင်200လောက်ကြာဆုံးတယ်ဆိုပြီးတော့ပြောတယ်အဲ့တော့နောက်ဒီတပ်မဟာ9နေမိထဲမှာနေတဲ့ပြည်သူတွေကလည်းဒီစစ်တပ်ကလေယာဉ်တွေနဲ့ပုံထပ်ပြီးတော့ကျဲမှာတော်တော်လေးစိုးရိမ်နေဆိုတော့အဲ့ဒီ KNU တပ်မဟာ9နဲ့ဖြစ်နေတဲ့တိုက်ပွဲအခြေအနေကိုလည်းသိချင်ပါတယ်ရှင်အာနောက်ဆုံးမေးချင်တော့ဒီဟိုပါပေါ့ဒေသဟိုကာကွယ်ရေးဆိုတော့ဖွဲ့ထားတဲ့တပ်တွေနဲ့ဖြစ်တဲ့တိုက်ခိုက်မှုအခြေအနေပေါ့နော်အထူးသဖြင့်တော့ဒီချင်းပြည်နယ်တို့စကိုင်းတိုင်းမကွေးတိုင်းတွေမှာပြည်သူ့ကာကွယ်ရေးတပ်ဆိုပြီးတော့မှဒေသခံတွေကဖွဲ့ထားတယ်အဲဒီတပ်ဖွဲ့တွေနဲ့ဒီစစ်တပ်အပြန်အလှန်ပစ်ခတ်မှုတွေရှိတယ်လို့လည်းသူတို့ကပြောတယ်ဆိုဟိုမင်းတပ်ဘက်မှဆိုရင်ဒီနှစ်ဖက်ညှိနှိုင်းရတဲ့အခြေအနေတွေရှိခဲ့ပါတယ်အဲ့တော့မနေ့ကလည်းဒီကဏီမြို့နယ်မှာပေါ့နော်လုံခြုံရေးတပ်ဖွဲ့ဝင်တွေပါတဲ့ဆက်လီတိုက်ခိုက်ခံရလို့နှစ်ယောက်ဒဏ်ရာရတယ်ဆိုပြီးတော့ဟိုတပ်ကတရင်ထုတ်တာတွေ့ပါတယ်ဆိုတော့မေးချင်တာကအဲ့လိုမျိုးဒီချင်းပြည်နယ်တို့စကိုင်းတိုင်းတို့ဘက်မှာကိုဒေတာကိုကာကွယ်မယ်ဆိုပြီးတော့ဟိုဒေတာကံတွေကကာကွယ်တပ်ဖွဲ့တွေဖွဲ့တယ် that we will through your Willam Cowboys, or any case in a battle, a tapaga, the Bora Dijamare.
Hello, what okay, I never tell you, Margin or PJ, Shia, Migon, Chia, come to take over it. General work at Chamber, Margin or Dumbo Yahi, Pesakirashi, Yashi Dongo, no, time you get the Billu to Agarashi. So now the KNU Bemagaro, General. ဒီဒီကိရင်ပြည်နယ်ဘက်မှာပေါ့ဗျာကိရင်ပြည်နယ်ဘက်မှာတော့ကျွန်တော်တို့ကဒီ ဆက်ပြီးတော့မှာတက်လာတဲ့အချိန်တွေကကျွန်တော်တို့နိုင်ငံတော်ဟာလုံဆောင်မဲ့ဥတီချက်တွေရောကျွန်တော်တို့ရှေ့ဆက်မဲ့ရှေ့ဆက်လုံဆောင်မဲ့လုပ်ငန်းစဉ်တွေမှာရောကျွန်တော်တို့ဒီတနိုင်ငံလုံးလာထောက်ရငင်းချိုင်းနဲ့တိကတ်တက်ခံမှုရစေးအတွက်ကျွန်တော်တို့ လုပ်ငန်းကုမ္ပဏီနဲ့ကျွန်တော်ဤနိုင်ကုမ္ပဏီတွေဆိုဖွဲ့စည်းပြီးတော့မှကျွန်တော်တို့အမြင်မပြတ်ထိတွေ့ဆောင်ရဲ့ရှိပါတယ်ဆိုတော့တမ်းတော်ရဲ့သဘောထားကတော့ကျွန်တော်ဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့သဘောထားကတော့ဒါကျွန်တော်တို့ကငင်းငိုင်းရွယ်အနေနဲ့ဥတည်ပြီးတော့မှကျွန်တော်တို့ဒီဖြစ်ပျက်ခဲ့တဲ့ဖြစ်ပျက်တွေကိုလည်းတတ်နိုင်ကြမှာကျွန်တော်တို့ကသိခံပြီးတော့မှ
ဒီနေ့ပြုလုပ်တဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲကိုမတ်စုမြတ်မောင်အွန်လိုင်းကနေတဆင့်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်အခုတော့သခိုင်းတိုင်းကဏီဘက်ကအခြေအနေအပဝင်းဒီဒေသကလက်နက်ကိုင်အဖွဲ့တွေရဲ့သဘောထားတွေကိုလည်းတင်ပြပေးကြပါတယ်စစ်ကောင်စီကိုစန့်ကျင်ပြီးလက်နက်ကိုင်တိုက်ခိုက်နေတဲ့ဒေသခံကာကွယ်ရေးဖွဲ့တွေကိုစစ်ကောင်စီဘက်ကတိမခံပဲရှင်းလင်းဆောင်ရွက်သွားမှာ ြောပါတယ်ဒီအကြောင်းပြည်စုံကတော့ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့ကိုငင်းညံကပြောပြပေးမှာဖြစ်ပါတယ်ဗျာ
စကိုင်းတိုင်းနဲ့ချင်းပြည်နယ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်ကောင်စီတပ်တွေကိုရာရာလက်နက်ဆွဲကင်တော်လန်တိုက်ခိုက်နေတာတွေကိုရှင်းလင်းဆောင်ရွက်သွားမယ်လို့ဒီနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီဘက်ကပြောပါတယ်စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကဘုံမူကောင်းထက်ဆန်ကအခုလိုပြောသွားတာပါ
အခုလိုမျိုးဒီလက်နက်ဆွဲကင်ပြီးတော့လုပ်လာတဲ့ဆွဲကိစ္စတွေကတော့ဒါနိုင်ငံတစ်ခုအတွက်တည်ငြိမ်ရေးချမ်းရေးအတွက်ဒါတပ်မတော်မှာတပ်မတော်ရဲ့ဒါလက်နက်ကင်တပ်ဖွဲ့ကြီးဖြစ်တဲ့ဒါတပ်မတော်အနေနဲ့ဘလုံးမကိုကျွန်တော်တို့တိခန့်စရာအကြောင်းမရှိပါဘူးကျွန်တော်တို့အားအကြောင်းမလို့ဒီလိုမျိုးလုပ်ငန်းတွေတို့လိုရက်တွေအကြံဖက်လိုရက်တွေလက်နက်ဆွဲကင်တဲ့လိုရက်တွေပေါ်လာတယ်ဆိုလို့ရှိရင်ကျွန်တော်တို့တွေဒါတွေကိုဒါကျွန်တော်တို့လုတ်တင်လုတ်ထိုက်တဲ့နီလန်အားလုံးကိုအသုံးပြုပြီးမှကျွန်တော်တို့တွေဒါရှင်းလင်းဆောင်ရွက်သွားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ဖြေချလိုပါတယ
်မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းဆန္ဒထုတ်ဖော်တာတွေဖြစ်ခဲ့သလိုစစ်ကောင်စီဘက်ကလူပေါင်း900ကျော်တပ်ဖြတ်ခဲ့ပြီးအများအပြားကိုဖမ်းဆီးခဲ့ပြီးတဲ့နောက်မှာစကိုင်းတိုင်းနဲ့ချင်းပြည်နယ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်ကောင်စီတပ်တွေကိုလက်နက်ကင်ပြန်လည်တိုက်ခိုက်လာကြတာပါစစ်ကောင်စီဘက်ကနယ်မြေရှင်းလင်းရေးတွေလှုံ့ဆော်လာရင်လည်းပြန်လည်ခုခံပြီးဖက်ဒရယ်ဒီမိုကရေစီရတဲ့အထိစစ်ကောင်စီကိုဆက်လက်ဆန့်ကျင်သွားမယ်လို့ဒေသခံကာကွယ်ရေးအဖွဲ့မှပါဝင်သူတဦးက VOA ကိုအခုလိုပြောပါတယ် ဒီချိန်လေးနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တဦးကဒီနေ့ကတော့ကျွန်တော်တို့ကနေလို့နေတဲ့တချိန်ထဲမှာပဲဒီနေ့မနေ့ပိုင်းမှာစကိုင်းတိုင်းကနီမြို့အနီးကတမင်ကျန်ရွာမှာစစ်ကောင်စီတပ်တွေနဲ့ဒေသခံရွာသားတွေပြစ်ခတ်တာတွေဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကဗိုလ်မှူးတဦးအပါအဝင်10ဦးကသေဆုံးခဲ့ပြီးအများပြားထဏ်ရာရရှိခဲ့ပါတယ်ဒေသခံကာကွယ်ရေးအဖွဲ့ဘက်ကလည 9ရက်မနေ့အစောပိုင်းမှာပဲမြင်းညံမြို့နယ်တမိုင်သာကွာဝေးတဲ့လယ်တိတ်ရွာမှာစစ်ကောင်စီတည်င်းပေးနေအိမ်ကိုလူတစုကလက်လုံမိုင်းနဲ့ပြစ်ခတ်ထွက်ပြေးသွားပြီးတဲ့နောက်ပိုင်းစစ်တပ်ကခြေရွာကိုရောက်လာပြီးပြစ်ခတ်ကြတာကြောင့်15နှစ်အရွယ်ကလေးတဦးသေဆုံးခဲ့တယ်လို့ခြေရွာသား3ဦးကိုလည်းဖမ်းဆီးသွားပါတယ်ဒီအချိန်လေးနဲ့ပတ်သက်လို့ဒေသခံရွာသားတဦးကအခုလိုပြောပါတယ
်။ဟိုကဒီနေ့မနေ့ဖြစ်စရာလေကျွန်တော်မနေ့9နာရီထုတ်ပြီးတော့ပေါ့။ရွာရဲ့ဒီလည်းပြရဲ့တလန်းအိမ်ကိုဘယ်ဖွဲ့ရမှန်းဘယ်ရမှန်းလဲမသိတခြားအနေနဲ့တခြားဟာနေလို့လာပြီးတော့ပောက်ဆွဲမှုလာလို့တာ။ပောက်ဆွဲမှုလာလို့တော့ကြာတယ်ဒီပောက်ဆွဲမှုလုပ်ပြီးတော့ပြန်ဒီလိုတော့ဖတ်ကြည့်တာပေါ့နော်ပောက်ဆွဲမှုလုပ်ပြီးတော့ဟိုကရွာတလန်းစစ်သားလမ်းခေါ်ပြီးတော့ဝါစစ်တပ်ကလာပြီးတော့ဂျာမန်ကား၅စီးကြောင်းနဲ့လာပြီးတော့ဂျာလာစစ်ရင်းစီးရပေါ့။တကယ်တော့ဟူရှောက်ဝင်ဒီရှောက်ဝင်ဝင်ပြီးတော့ဟိုလုံးရောက်၃ရောက်လည်းဆန်းသွားတယ်။လမ်းပြီးတဲ့ဒီပြည်ရလည်းသူကဒီလမ်းတော့ဆန်းသွားတာကိုနောက်ကနေကနေနဲ့ပြလိုက်။ဘာမှမလုပ်ဘူးတော့ဆန်းသွားနေတာကလေးကခမအဟာလေး15နှစ်လောက်ရှိသေးတယ်။စစ်သားမြင်တော့လက်ပြီးတော့ပြီးတာပေါ့။ပြီးတော့နောက်ကနေကျွန်တော်ပြန်ပြလိုက်
ဆေအနာတိမ့်ပြီးတဲ့နောက်ပိုင်းငင်းညမ်းစွာဆန္ဒပြကြပေမဲ့လည်းနောက်ပိုင်းမှာကြေးရွာတွေကိုဝင်ရောက်ဖမ်းဆီးတာတွေဆန္ဒပြပြည်သူတွေကိုပြစ်ခတ်ဖမ်းဆီးတာတွေလုပ်ခဲ့တဲ့အတွက်ကြောင့်ချင်းပြည်နယ်နဲ့စကိုင်းတိုင်းတို့မှာလက်နက်ဆွဲကင်ပြီးစစ်ကောင်စီကိုတော်လှန်နေကြတာပါခင်ဗျာ
။ကိုငင်းညမ်းပြောသွားတာဖြစ်ပါတယ်။အခုတခါတော့ချင်းပြည်နယ်မင်းတပ်မျိုးဘက်ကအခြေအနေကိုလည်းကြည့်အောင်ပါချင်းပြည်နယ်မင်းတပ်မျိုးမှဒေသခံလုံခြုံရေးအဖွဲ့တွေနဲ့စစ်တပ်ကြားနှိမ့်နိုင်သဘောတူညီမှုအရစစ်တပ်ရဲ့စစ်ကြောင်းတွေကိုမင်းတပ်မျိုးကိုဖျက်သွားဖို့ခွင့်ပြုလိုက်ပါတယ်။တပ်တွေဆက်လက်ဖမ်းထားတဲ့ဒီဒေသခံကာကွယ်ရေးအဖွဲ့တွေကလူငယ်6ယောက်ပြန်လွတ်ရေးကိုလည်းဆက်လက်နှိမ့်နိုင်နေကြဆဲဖြစ်ပါတယ်။ချင်းပြည်နယ်ဟာကားမျိုးနယ်မှာတော့မေလ6ရက်နေ့ကကြာသောရီးနေ့ကဒီဖမ်းဆီးခံရတဲ့ရွာသား12ယောက်ထဲက10ယောက်ပြန်လွတ်လာပြီမဲ့2ယောက်တော့မလွတ်သေးဘူးလို့ဒေသခံတွေကပြောပါတယ်။အခုလိုချင်းပြည်နယ်ဘက်ကအခြေအနေတွေကိုတော့ VN သတင်းတောက်နိုင်ကွင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ချင်းပြည်နယ်မင်းတပ်မျိုးဘက်မှာနာကဆစစ်ကောင်စီတပ်တွေနဲ့ဒေသကာကွယ်ရေးဖွဲ့ထားတဲ့လက်နက်ကန်ဖွဲ့တွေကြားပြီးခဲ့တဲ့သတင်းပတ်တွေကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးနောက်စစ်တပ်နဲ့ဒေသခံတွေဆွေးနွေးညှိနှိုင်းမှုတွေလှုပ်ဆောင်နေတာမှာဒီနေ့တော့စစ်တပ်ရင်နန်းတွေကိုဒေသခံတွေကမင်းတပ်မျိုးကိုဖျက်ကျော်ခွင့်ပေးလိုက်ပါတယ်။စကဖမ်းဆီးထားတဲ့ကာကွယ်ရေးတပ်ဖွဲ့ဝင်လူငယ်တွေကိုပြန်လုပေးရပါဝင်ဒေသခံတွေရဲ့တောင်းဆိုချက်တွေကိုဆွေးနွေးညှိနှိုင်းနေကြတာမှာအခုလိုတပ်တွေဖျက်သွားခွင့်ပြုဖို့သဘောတူခဲ့တာဖြစ်တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်လူကပြောပါတယ်
။ဒီနေ့တပ်သားကမင်းတပ်မျိုးကိုဖျက်သွားတယ်။ဒီနေ့ဖျက်သွားတယ်လို့ပြောတာပဲတော့အဲမင်းတပ်ပြောသွားပြီ။ဒီကာကွယ်ရေးတပ်တွေတက်ကတော့ဒီစောင့်ကြည့်ရပေါ့သူတို့သဘောတူထားတဲ့အချက်တွေနဲ့ညီညီကြည့်နေတာ
ဆက်လက်ဖမ်းဆီးခံထားရတဲ့လူငယ်တွေပြန်လွတ်လာရေးအခုလိုညှိနှိုင်းခဲ့တာဖြစ်တယ်လို့ပြောပါတယ်။အဲ့ဒီကိစ္စကိုဆက်ပြီးတော့ဆွေးနွေးသွားမှာဖြစ်ပါတယ်။
ကျမလည်းလာသေးဘူးအားလုံးက6ရက်သူတို့ကိုဆက်ချက်တန်းခွင့်ပြုပြီးမှကြံထပ်ပြီးမယ်ပြည်ဆက်လက်ပြန်ကြည့်မယ်ဆိုပြီးတော့ပြန်ဆင်းရကြမယ်အဲ့လိုမျိုး
ချင်းမိနယ်ထဲကမင်းတပ်ဟာခါနဲ့မတူပြည်မျိုးတွေမှာစစ်အာဏာသိမ်းမှုစန့်ကျင်နေကြတဲ့ဒေသခံတွေကကိုယ်တည်တဲ့ခုခံကာကွယ်နိုင်ဖို့ကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်တပ်နဲ့အပြန်အလှန်ပြစ်ခတ်တိုက်ခတ်မှုတွေဖြစ်ခဲ့တာပါတဖက်ကလည်းရွာသားတွေကိုဖမ်းဆီးမှုတွေရှိနေပါတယ်။မေလ6ရက်နေ့ကဟာကာမြို့နားကနေရလုံကျေးရွာမှာစစ်တပ်ကရွာသား12ယောက်ကိုဖမ်းဆီးသွားတယ်လို့သူတို့ပိုင်တဲ့ငွေကြေးတွေကတင်စီသွားတယ်လို့ဟာကာမြို့ခံတို့ကပြောပါတယ်။
မမေရမမက်ကပြဟောခိုင်းခိုင်းရတဲ့အကြောင်းတော့မသိဘူးသူဘေးဆရာရှိတဲ့ဆိုမှခါခါမျိုးတစ်ဖက်ကရက်ကွက်ကလူတွေဖမ်းသွားပါတော့အလုံးပေါင်းက12ယောက်လောက်ရှိတယ်အလုံးပေါင်း12ယောက်ခိုင်းခိုင်းရပြီးတော့မင်းည10ယောက်ပြန်ဖြစ်တယ်ဗျကျွန်တော်2ယောက်ကတည်းမဖြစ်သေးဘူးပေါ့နော်သူဘေးဆရာကြံပြီးရယ်ဆိုတော့ first ဘယ်မဖြစ်သေးဘူးပေါ့အဆန်ဆက်ကျင်းရယ်ပြီးတော့ချင်းဝက်ဝက်ဆိုင်ဒီကဝက်ဆောင်ထည့်ထားတဲ့တက်တာအကုန်လုံးနေအဆန်ဆက်ကျင်းရယ်ပါသွားကြ
လက်ရှိဟာကမြို့မှာဖမ်းဆန်ထားရသူ60ကျော်ရှိနေပြီ။တမတော်ပြူကွဲအောင်လှုပ်ဆော်လှုပ်ဆောင်မှုပုံမှန်905ကနဲ့အမှုဖွဲ့ခံရသူတွေအများကြီးရှိနေပါတယ်။ဒီဖမ်းဆီးခံရသူတွေကိုမေလ2ရက်နေ့နောက်ဆုံးသားပြန်လှုပ်ပေးဖို့ချင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကနေစစ်ကောင်စီကိုတောင်းဆိုခဲ့ပေမဲ့မလှုပ်ပေးတဲ့အတွက်မေလ2ရက်နေ့ကနေ4ရက်နေ့ထိဟာကမြို့တွင်မြန်မာတပ်ကင်းစခန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့က3ရက်ဆက်တိုက်ပြစ်ခတ်တိုက်ခိုက်ခဲ့တာပါ။ဒီဆိုင်ဆိုင်မှုမှာစစ်ကောင်စီတပ်ဘက်ကကူးကြဆုံးပြီးအများပြတန်ရာရရှိခဲ့တယ်လို့ချင်းနေတာကာကွယ်ရေးတပ် CDF ဘက်ကထုတ်ပြန်ခဲ့ပေမဲ့ VOA အနေနဲ့တိကျတိမပြုတ်နိုင်သေးပါဘူး။အလားတူမသူပြည်မြို့မှာလည်းဧပြီလ3ရက်နေ့မေလသိစစ်အာဏာရှင်စန့်ကျင်ရေးသပွဲမှောက်ဆန္ဒပြလို့ចောင်းသားလူငယ်တွေနဲ့ပရဟိတဝန်ထမ်း5ဦးဖမ်းဆီးခံထားရပါတယ်။သူတို့တွေကိုဒီနေ့9ရက်နေ့မှာတရားရုံးတင်ဖို့ရှိတယ်ဆိုပေမဲ့မတင်ဖြစ်သေးဘူးလို့မြို့ခံလူကပြောပါတယ်။
အခုဒီလိုတေကို9ရောက်လာပေါ်ပါလေကြောင်းသားရဲ့ဒီနေ့ဟိုရုံချင်းရှိရယ်ခုကမလုပ်ဖြစ်တာလားမသိတရားစီရင်ခီးနေနေလို့ပြောတယ်သူတို့ပြောတာ905ခါကြည့်လို့ပြောတယ
်မသူပြီးမြို့မိမြို့ဖတ်တွေနဲ့ပါလာရေးကောင်းဆောင်တွေကဖန်စီကံစက်ကလေးကြောင်းသားတွေပြန်လဲလွတ်မြောက်လာဖို့အတွက်မြို့နယ်အစင်းသည့်စာတင်တောင်းဆိုမှုတွေရှိနေပေမဲ့လွတ်မလာကြသေးပါဘူးစစ်တပ်ကနေအယတားဆိုးရလက်ကအာဏာသိမ်းယူခဲ့တဲ့ပုံမှာချင်းမြင့်တဲ့ဘက်မှာတင်းပြင်းထန်ထန်ကန့်ကွက်ခဲ့ပြီးအထူးသဖြင့်မင်းတနဲ့ဟာကာမြို့တွေမှာလက်နက်ကစန့်ကျင်ခုခံစော်လန်လာတဲ့အထိဖြစ်လာတာဖြစ်ပါတယ်ခင်ဗျာ
ဒီစနေနောက်နိုင်ကိုရင်ပြောပြတော့တာဖြစ်ပါတယ်အခုတစ်ခါတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုကြည့်အောင်ပါကချင်ပြည်နယ်မိုးမောင်းမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့တိုက်ပွဲဖြစ်ရာဒီမြို့တစ်ကုံလော်စီးရဆတဲ့ကြေးရွာတွေကဒေသခံတွေဟာစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရတာကြောင့်သူတို့စိုက်ပျိုးထားတဲ့ထောင်နဲ့ချီတဲ့မြေပဲစိုက်ခင်းတွေပျက်စီးဆုံးရှုံးမဲ့အခြေအနေရှိနေပါတယ်။ရန်ကုန်ကလာတဲ့စစ်ရှောင်တွေရဲ့အခက်အခဲသတင်းကိုတော့ကိုဇော်ဝန်းလိုင်ကတင်ပြပေးထားပါတယ်ခင်ဗျာ။
မုံမောင်မြို့နယ်မြို့သစ်ကုံလော်စီဟအနီးကစလောင်းကုန်းတိုက်ပွဲဟာဒီနေ့14ရက်အထိကြာမြင့်လာနေပြီးတိုက်ပွဲဖြစ်ပွားရာကိုဗမော်မုံမောင်ဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေသလိုလေကြောင်းကနေလည်း3-4ချိန်မကတိုက်ခိုက်နေကြောင်းဒေသခံတွေကပြောပါတယ်တိုက်ပွဲဖြစ်ပွားရာဒေသတွင်းကရှမ်းနဲ့ကချင်ရွာသားတွေဟာဗမော်မုံမောင်မြို့တွေအပြင်မန်နောင်နဲ့တခြားရွာကြီးတွေကိုထွက်ပြေးတင်းရှောင်နေကြရတာကြောင့်သူတို့စိုက်ပျိုးထားတဲ့တိဏ္ဍာန်တွေကိုမရိပ်သိမ်းနိုင်ပဲရှိနေပါတယ်။စစ်ပြေးဒုက္ခတွေကိုကုညီနေသူတူကတော့ပျက်စီးဆုံးရှုံးရမဲ့တိဏ္ဍာန်တွေဟာဧကထောင်ထဲချီရှိနေတယ်လို့ VOA ကိုအခုလိုပြောပြပါတယ်
။ကျွန်တော်ဒီကမြို့တိကုံရောဘက်မှာအခုလက်ရှိဒီစိုက်ပျိုးပြီးသားဒါရိပ်သိမ်းဖို့အချိန်ရောက်နေပြီဘောလားအချိန်ကျနေရပြီပဲလို့ပြောင်းလို့ PTD လို့နောက်ဒီပဲပုံလို့အဲ့လောက်နေဧကထောင်ထဲချီပြီးမှအခုကဒါမရိပ်သိမ်းနိုင်တယ်ရိပ်သိမ်းရမဖြစ်နေရပါဘူး။
အနည်းဆုံးကြေးရွာ7ရွာလောက်ကစစ်ဆောင်4000လောက်တိမ်းဆောင်နေရကြောင်းတိုက်ပွဲပြင်းထန်လာတာနဲ့အမျှနေ့စဉ်ဆိုသလိုစစ်ဆောင်ဥယျာဉ်လည်းတိုးများလာနေကြောင်းပြောပါတယ်။စီဟတ်ရွာကနေမိုးဖိန်ကြေးရွာစတင်ကျောင်းမှာခိုးလုံနေသူတူကတော့စိုက်ပျိုးထားတာတွေရိတ်သိမ်းနိုင်ဖို့စစ်ရဲဆဲစီလိုကြောင်းပြောပါတယ်
။ကွာစစ်ကြီးဆောင်နေရတဲ့အခြေအနေတော့ဟိုဖြစ်နေလို့ရှိရင်တော့လက်ကစလုံးပေါ့အပိတ်ခိုက်ရဲပေးပြီးမှပေါ့နော်ကျွန်တော်တို့တွေကိုအဲ့ဒါလေးတိမ်းခွင့်ပေးတော့ပူကောင်းတော့ပေါ့နော်။ကွာမြေပဲတိမ်းတဲ့အချိန်ရောက်နေမှာတချို့ဆိုရင်တော့ဟိုနည်းနည်းပွားတော့မှဟိုပြက်ကြီးလူကြီးသားတော့မှဖြစ်နေတယ်။အခုကဟောပေါ့အချိန်ညို့နေတဲ့ပုံစံဖြစ်နေတာပေါ့ကျွန်တော်စိုက်ထားတဲ့ဤကတော့ကျွန်တော်ရွာကြီးတွေကိုအနည်းဆုံးကတော့ဤကလေးရာတော့စိုက်ထားတာပေါ့နော်။ဒီရောင်းလေးနဲ့ချုပ်ပြီးမှာပေါ့နော်ကိုပြစ်နိုင်ကြီးလည်းဖြစ်တဲ့အတွက်ကျွန်တော်တို့လည်းတရုတ်ပြည်လည်းသွားလို့မရပါလည်းမရဘူးတော့ဆက်ပြေးကြီးကိုပဲအတိအကျသူပြည်မှာဆက်ပြေးကြတာပေါ့
တိုက်ပွဲဖြစ်ပွားရတဲ့အနည်းငယ်လမ်းနဲ့ကြေးရွာတချို့ကတော့ပုံးဆောင်ပြီးမှမြေဘဲနှုတ်နေရကြောင်းပြောပါတယ်စစ်ဆောင်ကချင်ရွာသားတွေကတော့အိမ်မွေးတိရစ္ဆာန်တွေပါဆုံးရှုံးရမယ့်အခြေအနေရှိကြောင်းကချင်စစ်ဆောင်တွေကိုကူညီဆောင်ရွက်ပေးနေသူတို့ကပြောပါတယ
်ဖီးရဲမြေဘဲပြီးလို့ချင်းကျွဲသွားတိရစ္ဆာန်တွေပေါ့ကျောဝဲဒီလည်းဒီတိုင်းပဲပြစ်ထားခဲ့ရတဲ့ခါကြီးအများကြီးရပါတယ်။ဒီမှာဆိုတိတဲ့တဲ့အိမ်တိုင်းကရှိကြတာပဲတော့တချို့ဟာတွေနွားဆိုရင်ရာချီပြီးရှိတဲ့လူတွေလည်းရှိရတယ်။အဲ့ဒါတွေကတိုင်ရမနာမရမတော့မရှိဘူးပေါ့တော့ဆရာ။ဒီတိုင်းပဲထားခဲ့ရတာပေါ့
။စီးရီလိလာတုံတက်သူတွေကတော့ KIA ကတင်ယူထားတဲ့အလောပွန်စခန်းဟာဗမော်မြစ်ကြီးနားလမ်းကိုထိန်းချုပ်ထားတဲ့အရေးပါတဲ့ဗျူဟာမြောက်နေရာဖြစ်တာကြောင့်နှစ်ဖက်စလုံးကအလျှော့ပေးမဲ့အခြေအနေမရှိဘဲစစ်ပွဲကရှေ့ကျနိုင်ကြောင်းသုံးသပ်ထားပါတယ် ဒီရပိုင်းအတွင်းမှာတော့ကချင်ပြည်နယ်အင်ဂျန်ယန်ဝိုင်းမော်မန်စီနယ်ရွှေကူဘက်တီမှာလည်းနှစ်ဖက်အကြတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။မုံမော်မြို့နယ်အတွင်းတိုက်ပွဲတွေကတော့အပြင်းထန်ဆုံးဖြစ်ပြီးလေကြောင်းကနေစဉ်တိုက်ခိုက်နေသလိုဒီလ3ရက်နေ့ကလည်းကေအေကတပ်မတော်ရဟယင်တစ်စီးကိုပစ်ချခဲ့ပါတယ်။
ဒီကနေ့စစ်ကောင်စီရဲ့တင်းနေတာရှင်းလင်းပွဲမှာတော့ရဟယင်ပြစ်ခံရတာကြောင့်တပ်မတော်အရာရှိ၃ဦးအသက်ဆုံးရှုံးခဲ့ကြောင်းထည့်သွင်းဖြေကြားခဲ့ပါတယ်ခင်ဗျာ။ကေအေနဲ့စစ်ကောင်စီတပ်တွေကြားဒီနေ့တိုက်ပွဲအခြေအနေကိုကိုယ်စော်ဝန်လိုင်းပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ရန်ကုန်ပါဝင်နိုင်ငံတော်ကစန္ဒပြပွဲအခြေအနေတွေကိုပြောပြကြပါမယ်။ ဒီနိုင်ငံနယ်စပ်မူဆယ်မြို့မှာတော့စံကယ်စီးဆန္ဒပြတဲ့သူတွေကနယ်စပ်ဂိတ်တချို့ထိသွားပြီးတော့ဟုံးနေတီးပြီးတော့ဆန္ဒပြခဲ့ကြပါတယ်။ကုလနေရာသုံးကဆက်အာနာရှင်စန့်ကြီးဆန္ဒပြပွဲတွေအကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့မတ်စုမုံကတင်ပြပေးမှာဖြစ်ပါတယ်ဗျာ။
ရန်ကုန်မြို့မှာလုံခြုံရေးတွေတင်းကျပ်ထားတဲ့ဂျာကပဲတာမွေမြို့နယ်ထဲမှာတော့ဆန္ဒပြလူငယ်100လောက်ရှိတဲ့အဖွဲ့ကလျှက်တစ်ပြက်ဆန္ဒပြပွဲကိုမနေ့ပိုင်းတုန်းကလုပ်ခဲ့ကြပါတယ်။ တောင်မွေဇင်းနာကနေစပြီးတော့7မိနစ်လောက်ပြေးလွှားကြွေးကြော်ခြိတက်ခဲ့ကြတာပါ။ဒီတာတော်ရဲ့ဒေါ်ရဲ့ဒေါ်ရဲ့ဆန္ဒဒီမိုကရေစီရရှိရေးဒေါ်ရဲ့ဒေါ်ရဲ့ဆန္ဒဒီမိုကရေစီရရှိရေးဒေါ်ရဲ့ဒေါ်ရဲ့လမ်းပေါ်မှာသွာလာနေတဲ့ရင်းနေဘတ်စကားတွေဘောကခီးတယ်တွေကလည်း လက်သုံးချောင်းထောင်ပြီးတော့ဆန္ဒပြတဲ့သူတွေကိုအားပေးထောက်ခံကြောင်းပြသခဲ့ကြပါတယ်။အဲ့ဒီဆန္ဒပြပွဲလူစုခွဲလိုက်ပြီးတဲ့နောက်မှာတော့ဆန္ဒပြလူငယ်တချို့ ဖမ်းဆီး ခံခဲ့ရပါတယ်။
အခြေအနေကိုတော့တာမွေသပိတ်မှာဥဆောင်ပါဝင်ခဲ့တဲ့လူငယ်တအူးကVOA ကိုပြောပြပါတယ်။ဒီရပိုင်းကလည်းရန်ကုန်မြို့ထဲမှာလည်းခဏခဏပုံပေါက်တာပေါ့ဖြစ်နေရတယ်ပါပေါ့အဲ့တော့သူတို့လုံခြုံရေးတင်းကျပ်နေတဲ့အခြေအနေမျိုးနဲ့တွေ့ရတော့ကျွန်တော်တို့မှန်းထားတဲ့အခြေအနေလောက်တော့ မရခဲ့ဘူးပေါ့နော်မရခဲ့ဘူးနဲ့ကျွန်တော်လူစုပြန်ခွဲလိုက်ရတယ်အဲ့ဒီလူစုပြန်ခွဲတဲ့အချိန်မှာကတချို့လူငယ်တွေကရဲဒီမလာတော့သေးဘူးဖြစ်ပြီးတော့အရောက်၃၀လောက်ပြန်စုပြီးတော့ခွဲပြီးွားရမှာပြန်ထွက်လာတဲ့လူငယ်တချို့တော့ရှိတယ်အဲ့ဒီလူငယ်တချို့တွေကဆယ်ယောက်ပတ်ဝန်းကျင်လောက်တော့ဖမ်းခံလိုက်ရတယ်လို့ကျွန်တော်တို့ကြားလိုက်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်သိချာလည်းမမြင်လိုက်
ထိသွားပြီးတော့ဆန္ဒပြခဲ့ကြပါတယ်။မူဆယ်မြို့ကနေဇက်ဂိတ်တွေဖြစ်တဲ့နန်းတော်ဂိတ်မန်ဝင်းဂိတ်တွေနားအထိဆိုင်ကယ်နဲ့ဆန္ဒပြသူတွေကဆိုင်ကယ်ဟွန်းတွေကိုတီးလက်သုံးချောင်းထောင်ပြီးဆန္ဒပြခဲ့ကြတဲ့အတွက်တရုတ်ဘက်ခြမ်းကတရုတ်လုံခြုံရေးရဲတွေကအသင့်နေရာယူထားတယ်လို့ဆန္ဒပြပွဲမှာပါဝင်တဲ့ Generation Z လူငယ်တအူးကပြောပြပါတယ်
။ဒီလိုဆိုင်ကယ်တပိတ်နဲ့တွားတယ်ခင်ဗျာလူဦးရေကတော့50ဝန်းကျင်လောက်ရှိရမှာ။ကျွန်တော်တို့ဟိုကခင်ဗျာအမျိုးပတ်လမ်းအရပြီးကျွန်တော်တို့မန်ဝင်းဘက်ကိုတော့ဟိုအလဲဘက်ကိုတွားတယ်။ပြီးရင်ကျွန်တော်တို့မန်ဝင်းဘက်ကိုတွားတယ်။တရုတ်ကိုဆန္ဒပြတာပေါ့နော်။တရုတ်ဘက်မှာဒီမှာဟိုနေ့တီးပြီးတော့ကျွန်တော်တို့ဒီမှာဆန္ဒပြခင်ဗျာလက်သုံးချောင်းစီထောင်ပြီးတော့လေကျွန်တော်တို့တွားတဲ့အချိန်ဟိုနေ့တီးတဲ့အချိန်မှာတော့သူတို့တွေလုံခြုံရေးတွေနဲ့သူတို့တွေကအကုန်လုံးတော့ပြန်လာရတယ်ခင်ဗျာ။သူတို့အပေါက်တွေမှာသူတို့အဲ့လိုမျိုးပြန်ပြီးတော့သူတို့နေရာယူထားတာပေါ့နော်။အစ်တနေရာယူထားတဲ့ပုံစံမျိုးတော့ရှိတယ်ခင်ဗျာ။တရုတ်ရဲတွေခင်ဗျာအမှကျွန်တော်တို့ပြောမှဆိုနေသားဆောင်ရဲပုံစံမျိုးတွေအမှတရုတ်ဘက်ကအဲ့ဒီပြရတော့မရှိဘူးခင်ဗျဟုတ်ဟုတ်ကဲ့ပါခင်ဗျသူတို့ဘက်ကသူတို့လုံခြုံရေးယူဆိုင်တဲ့ပုံမျိုးပါခင်ဗ
ျတရုတ်နိုင်ငံယူနန်နယ်ဘက်မှာတော့ကိုဗစ်ကပ်ရောဂါကူးစက်မှုကြောင့်အဲ့ဒီတရုတ်မြန်မာနယ်စပ်ဂိတ်တွေကိုပိတ်ထားတာပါကချင်ပြည်နယ်ဖားကတ်မြို့နယ်မှာလည်းအမျိုးသားညီညွတ်ရေး NUG အစိုးရကိုထောက်ခံကြောင်းနဲ့ဆရာနာရှင်ကိုစန့်ကျင်ကြောင်းဆန္ဒပြရာနဲ့ချီတဲ့ပြည်သူတွေဟာလမ်းမတွေပေါ်ထွက်ပြီးလှည့်လည်ဆန္ဒပြခဲ့ကြပါတယ်
ဒီစကြောင်းလေးသုံးလေးကြောင်းဆက်တယ်ပေါ့နော်ဟိုဟာလုံချင်းတပိတ်စကြောင်းဆက်တယ်ဖားကန်တပိတ်စကြောင်းဆက်တယ်စိုင်းတောင်ဆက်တယ်ပေါ့နော်ဟုတ်တယ်အင်ဂျီဆွေးရထောက်ခံကြောင်းပေါ့နော်လက်ရှိဆက်နိုင်ချင်းကြဆုံးရကြဆုံးရရောပေါ့အားတော့လုံချင်းစကြောင်းက200ကျော်ရှိတယ်ဖားကန်စကြောင်းက300နဲ့500ကျားမှရှိတယ်ပေါ့နော်စုလူစကြောင်းကလည်း200ဝန်းကျင်လောက်ရှိတယ်ပေါ့
စကိုင်းတိုင်းကလေးမျိုးတနင်္လာရီတိုင်းဒဝယ်မျိုးတွေမှာလည်းစိုင်ကယ်တပိတ်လမ်းလျှောက်တပိတ်ပျောက်ကြားတပိတ်တွေဆက်ပြီးရှိပါတယ်။မန္တလေးမိထီလာဘိတ်စားတဲ့မျိုးတွေမှာလည်းအလားတူဆန္ဒပြပွဲတွေဆက်လုပ်နေပါတယ်။နမောက်ပြင်မနာမော်လမြိုင်ပသိမ်မျိုးတွေမှာတော့ရွာတွင်တပိတ်အာယုံဦးတပိတ်စီးစာတပိတ်စားတဲ့ပုံစံမျိုးစုံနဲ့တပိတ်တွေဆင်နွှဲပြီးတော့ဆရာနာရှင်ဆန့်ကျင်ကြောင်းနဲ့စစ်ကြုံပညာရေးကိုအလိုမရှိကြောင်းစိုင်းမုတ်တွေကင်ဆောင်ပြီးဆန္ဒပြခဲ့ကြပါတယ်ရှင်။
ရန်ကုန်ပါဝင်နိုင်ငံတော်ကဆန္ဒပြပွဲနောက်ဆုံးအခြေအနေတွေကိုမဆုမွန်ပြောပြသွားတာပါအခုတစ်ခါတော့ကြောင်းပြန်ဖွင့်ဖို့လုပ်နေတာနဲ့ပတ်သက်ပြီးတော့သဘောထားတွေဘယ်လိုရှိလဲဆိုတာကိုကြည့်အောင်ပါကြောင်းပြန်ဖွင့်တော့မဲ့အခြေခံပညာကြောင်းတွေမှာကြောင်းသားတွေကြောင်းပြန်တက်ကြဖို့နဲ့ဆရာဆရာမတွေစာပြန်တင်ကြဖို့အာဏာသိမ်း အုပ်ချုပ်နေတဲ့ဒီနာဆာကစစ်ကောင်စီကတိုက်တွန်းလိုက်ပါတယ်မိဘတွေအနေနဲ့ကလေးတွေကြောင်းပြန်အကြဖို့ဆရာဆရာမတွေအလုပ်ပြန်ဝင်ကြဖို့ဒီနေ့လောက်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါဆရာနာသိမှုစန့်ကျင်တဲ့ဆရာဆရာမတွေနဲ့ကျောင်းသားတွေကတော့ကျောင်းမတက်ပဲဆန္ဒပြသွားမယ်လို့ပြောနေပါတယ်ဒီအချိန်နေနဲ့အခုရပိုင်းဖွင့်တဲ့အစိမ့်ပညာဒန်းတွေမှာကျောင်းတက်နေကြတဲ့အချိန်ဒီကျောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုမတ်ခင်ဖြူတွေကပြောပြပေးမှာဖြစ်ပါတယ်ဗျာ
စီအုပ်ချုပ်ရေးကောင်စီကဒီကနေ့ online ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဆရာဆရာမတွေနဲ့ကျောင်းသူကျောင်းသားတွေကျောင်းပြန်တက်ကြဖို့အလေးထားပြောသွားခဲ့ပါတယ်။မကြခင်မှာပြန်ဖွင့်မဲ့အခြေခံပညာကျောင်းတွေအတွက်ကလေးတွေကိုကြောက်အကြဖို့မိဘတွေကိုနာဆကကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကဘူမူကောင်းထက်ဆန်ကအခုလိုတိုက်တွန်းခဲ့ပါတယ်
။မိမိတို့ရဲ့အပညာရဲ့ပညာရေးဆိုင်ရာမျက်နှာမူများမဖြစ်ဖို့အတွက်ကျောင်းဖွင့်ချိန်မှာကျောင်းအနှံ့ကြဖို့နဲ့ဒီဆရာဆရာမများဟာလည်းပညာသင်ကြားရေးလုပ်ငန်းတွေမှာဆက်လက်ပြီးတော့လှုပ်ဆောင်ကြဖို့အတွက်လိုအပ်တဲ့အကြောင်းကိုကျွန်တော်ပြောကြားလိုပါတယ်။ကျွန်တော်တို့နားလေပါလေဒါဆရာဆရာမတို့အနေနဲ့လေကျွန်တော်တို့ဒီလုပ်ငန်းတွေဆောင်ရွက်တဲ့နေရာမှာအခက်အခဲတွေရှိမယ်ဆိုတာကျွန်တော်တို့သဘောပေါက်ပါတယ်ဒီအခက်အခဲတွေကြားရရနေပြီးတော့ပဲဒါကုတပည့်သားမျိုးတွေပညာတက်စေဖို့ဆိုတော့ဒီအာဆီယခုနော်အနန္တောဆိုတဲ့ဒီဘုံငါရဲ့နဲ့အညီဒါပညာရေးခန္ဓာမှာဝင်ပြီးတော့ဆောင်ရွက်ပေးကြတဲ့ဆရာဆရာမတို့ကိုလည်းကျွန်တော်တို့ကနေပြီးတော့မှလေးစားအကုန်ကြောင်းဒီနေရာကနေပြီးတော့မှမှတ်တမ်းတင်ပြောကြားလိုပါခင်ဗျာ
ဆရာနာသိမှုကိုအကြမ်းဖက်အာဏာဖီဆန်တဲ့အနေနဲ့ကျောင်းမတက် CDM လှုပ်ရှားမှုလုပ်ကြဖို့စော်အုပ်မှုတွေရှိနေချိန်မှာစစ်ကောင်စီဘက်ကအခုလိုပြောဆိုခဲ့တာပါ။နေလ9ရက်နေ့ကပြန်ဖွင့်ခဲ့တဲ့တက္ကသိုလ်ဒီဂရီကောလိပ်တွေမှာမဟာတန်းနဲ့နောက်ဆုံးနှစ်အတန်းတွေမှာတော့ကျောင်းထက်သူအရင်ကထက်စာရင်နှဲသွားတယ်လို့ကျောင်းတက်နေကြတဲ့သူတွေကပြောပါတယ်။ပွဲရဖို့လက်တကန်းအလိုမှာရှိနေပေမဲ့ကျောင်းမတက်ဖို့ကျောင်းသူကျောင်းသားအတော်များများကဆုံးဖြတ်ခဲ့ကြပြီးရာနှုန်းပြည့်ဆန့်ကျင်ဆန္ဒပြတာဖြစ်တယ်လို့မုံရွာတက္ကသိုလ်ကျောင်းသားတို့ကပြောပါတယ
်။အခုကတော့ကျွန်တော်ဒီနိုင်ငံကကြည့်ရတဲ့အတိုင်းပေါ့နော်ကျွန်တော်ဒီဟာ COVID-19 ရောနောက်တစ်ခုကဒီကျွန်တော်တို့အာဏာသိမ်းထားတဲ့အခြေအနေရောပေါ့နော်နိုင်ငံရေးအခြေအနေရောပြန်နောက်တစ်ခုကဒီကျွန်တော်တို့တက္ကသိုလ်တွေမှာကျွန်တော်တို့ဒီတချို့ဒီဌာနမှုတွေရောတကယ်စာတင်ပြကောင်းတဲ့ဆရာတက္ကသိုလ်ဆရာဆရာမတွေပေါ့နော်ဒီ60ရာခိုင်နှုန်းလောက်ကကျွန်တော် CDM လုပ်ထားတယ်ပေါ့နော်တင်ကြပေးမဲ့ဒီတက္ကသိုလ်ဆရာဆရာမတွေကလုံလောက်မှုရှိမယ်လို့လည်းကျွန်တော်တို့ကမယုံကြည်ဘူးဒီချင်းနဲ့မထိုက်တန်ပဲနဲ့ရမယ့်ပွဲပေါ်ပေါ်ပေပေပွဲလေကျွန်တော်တို့ကတော့မလို့ချင်းပေါ့နော
်အခြေခံပညာကျောင်းတွေနဲ့တက္ကသိုလ်တွေကိုဖွင့်လှစ်တဲ့နေရာမှာစနစ်တကျပြင်ဆင်ဖွင့်လှစ်တာမျိုးမဟုတ်ဘူးလို့ထင်မြင်တဲ့အတွက်ကောင်းမွန်တဲ့ပညာရေးစနစ်မဖြစ်နိုင်ဘူးဆိုတဲ့သုံးသပ်ချက်တွေကလည်းကျောင်းသူကျောင်းသားတွေကြားမှာရှိနေပါတယ် CDM လှုပ်ရှားမှုမှာပါဝင်တဲ့ဆရာဆရာမရာနဲ့ချီကိုလည်းရာထူးတာဝန်တွေကနေထုတ်ပေးနေပါတယ်တနိုင်ငံလုံးမှာပါမောက်ခတွဲဘက်ပါမောက်ခနဲ့ကတိကအပါဝင်အယောက်900ထက်မနည်းဘူးအလုတ်ကယာယီရက်ဆဲတာနဲ့အလုတ်အပြီးထုတ်တာတွေရှိနေတယ်လို့တချို့နေရာတွေမှာ CDM မလုတ်တဲ့နီးပြတွေနဲ့အစားထိုးခန့်အပ်တာတွေလုပ်နေပါတယ် CDM လှုပ်ရှားမှုမှာပါဝင်ခဲ့တဲ့သူတွေနေရာမှာအစားထိုးမှုတွေလုပ်ပေမဲ့လိုအပ်တဲ့တင်ကြားရေးလုပ်နေတဲ့အခြေအနေမျိုးမဟုတ်တာကြောင့်လက်ရှိတင်ကြားရေးကကောင်းမွန်တဲ့တင်ကြားရေးဖြစ်ဖို့ခက်ခဲတယ်လို့ CDM လှုပ်ရှားမှုမှာပါဝင်တဲ့ကတိကတူကပြောပါတယ်ကျွန်မကြီးက
အခုယာယီဆိုင်ရကျွန်မကြီးငါအရေးထွက်လာတယ်အတူနဲ့အစားလို့ပေါ့မင်းလည်းပါအောင်အပြည့်အခုလည်းပြန်ထွက်နေပြီကျော်ဒီနေ့ကိုကျွန်တော်လည်းဆက်ပြီးကြည့်ရတော့ဒါလည်းနေမှာစားပြီးတော့ဆောက်ရမယ်ရှိတော့မဆိုင်နေရှိတော့ဒီခုနဲ့ဒီလိုဒီလိုကိုကျန်နေတယ်ဒီလိုဒီမှာဟင်အားပြီးသွားရင်ချက်ပြားမိကနေပြီးတော့ဘာမှမစားပြန်နေဘူးဒီကိစ္စကလာတော့မှဆိုတော့ကျန်တဲ့အခုလက်ရှိကျန်နေတဲ့ဆရာဆရာမလေးနဲ့ကျွန်တော်ကအတူနေပါလို့ဒီလူကကျော်လေးကိုဆက်ပြီးမလို့ဆူဆာပါလေအခုကျန်ကြမှာနေမှာအစားလို့ကြောင်းနေပါတယ်။တကယ်မှာကလေးလေးပေါ့။ဒီတက္ကသိုလ်ကျောင်းသားကြီးပြန်မှာတော့အဲ့ကြတော့ကျွန်တော်ဒီလိုဝင်နေပါတယ်
။ဆရာနာရှင်စနစ်ကျဆုံးတဲ့အထိ CDM ဆက်လုပ်သွားမယ်ဆိုပြီးဆုံးဖြတ်ချက်ချထားကြတဲ့ဆရာဆရာမတွေရှိတယ်လို့ဖျားပေးချင်းချောင်းမှုတွေကြောင့် CDM လှုပ်ရှားမှုကိုလက်လျှော့ပြီးအလုပ်ပြန်တတ်တဲ့ဆရာဆရာမတွေလည်းရှိပါတယ်။ဒါပေမဲ့အရေးအထွက်ကိုတော့အတိအကျမပြောနိုင်သေးပါဘူး။CDM လှုပ်ရှားမှုမှာပါဝင်နေတဲ့ဆရာဆရာမတွေကိုအလုတ်ကယာယီရက်ဆဲတာအစိုးရအင်အားတွေကနေဖယ်ခိုင်းတာအလုတ်အပြီးထုတ်ပစ်တာတက်မတော်ဖြူကွဲအောင်လှုပ်ဆောင်မှုလှုံ့ဆော်မှုရာသက်ကြီးဥပဒေပုံမှ905ကစီနဲ့တရားစွဲတာအပြင်အခုနောက်ဆုံးအမည်မဲစီးရင်တင်ဖို့အထိအာဏာပိုင်တွေကလှုပ်ဆောင်နေပါတယ်ရှင
်မခင်ဖြူတွေပြောပြတော့တာပါအခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာပါအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပြီးမှာပါ เสียงนั้นเช่นสัญญาลูกชายมุมมาป่าวในจาระยังคงมีมีอุกลาบมีเนื้อกระตุ้นลูกชาดูลุงเงินเนี่ยเอาเองกูมีร้านเนี่ยนี่ก็สิ่งของสิ่งที่ก็ยัยเพื่อเวียนยาวชาวพุทธายลูกเขยบีร์ลุงเงินอุกุชามาตัวเรือตัวแต่ชาวเสจมีเงินเพื่อดูดอมีเงินกูยัยเนี่ยพันธุ์สิ่งของสองตัวเรือลูกแต่มีเพื่อดูมาตัวรักก็เพียวบาร์เลยเบิกุข้อสองตัวเดิมที่อาทิตย์ลูกพันธุ์สิ่งมายัยเนี่ยในสัตว์ตาเรื่อยสิ่งเกิดตัวมีเงินเพื่อดูดอทุ่งสวยเนี่ ှင်စန့်ကျင်လှုပ်ရှားမှုမှာပါဝင်နေကြတဲ့အကူနှစ်ယောက်ကတော့လက်လော့ပြည်ထဲမှာတင်းရှောင်နေကြရတယ်လို့ပြောပါရယ်မတ်တော်ရာကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ပေးထားပါရယ်ခင်ဗျာ
မတော်ရာရဲ့အမေကိုဒီပြီးခဲ့တဲ့ရက်ပိုင်းတုန်းကပဲမြန်မာနိုင်ငံမှာဖမ်းဆီးခံသွားရတယ်လို့ကျွန်တော်တို့သိရပါတယ်။ဆိုတော့ဘယ်လိုဘယ်နေ့ကဖမ်းသွားတာလဲ?ဘယ်လိုပုံစံနဲ့အဖမ်းခံရတာလဲဆိုတာပြောပြပေးပါလားရှင်
။ဟုတ်ကဲ့အမေကိုမေလ၂ရက်နေ့ပေါ့နော်တနင်္လာနေ့မနက်၈နာရီခွဲမှာဒီစစ်သားရောရဲရင်ရအလုံးအင်းနဲ့အိမ်ထဲကိုဝင်လာတယ်။အိမ်နောက်ခွေးတွေရောဘေးတွေရောအရှိတွေရောပတ်ပြီးတော့ဝင်လာပြီးတော့ဖမ်းဆီးတာရှင်။အိမ်ကသုံးထပ်ဆိုတော့သူတို့ကရင်းရင်ကပို့များနဲ့ပို့ပြီးတော့ဝင်လာတယ်ပေါ့နော်ဝင်လာချင်းမှပဲသူတို့ကအမေကိုတိုင်လေးပါပဲထိုင်ခိုင်းလာတယ်ပြီးတော့မှသူတို့ကအိမ်ကိုသူတို့လုံနည်းအတိုင်းပဲပေါ့နော်ရိုက်ချိုးပျက်စီးပြီးတော့သူတို့ရှာချင်တာကိုမှုေနောက်ပြီးတော့ရှာတယ်
အဲ့တော့အခုလိုလာပြီးတော့အဲ့လိုအိမ်လေးကိုရိုက်ချိုးပြီးတော့လုတယ်ဆိုတော့ဟိုကျန်းကျန်းတန်းတန်းဟိုရိုက်နေတာမျိုးရောရှိခဲ့လို့သိရလား
ရှိတယ်ရှိတယ်မှာဒါဆိုအမေနဲ့ရှိနေတဲ့အဲ့ဒီဒီဇိုင်နာပေါ့နော်အထင်ရတဲ့အန်တီပြောပြချက်အရာဆိုရင်သူတို့အမေဖုန်းကိုတောင်းတယ်တဲ့အိမ်မှာရှိတဲ့အမေဖုန်းတွေရှိတယ်မြတ်အကုန်တောင်းတယ်ပေါ့အမေကသူနဲ့မရှိနေဘူးလို့ပြောလိုက်တာဒါပေမဲ့သူတို့ရှာဖွေတော့အမေကဒုတိယထပ်မှနေတဲ့အခါကျတော့အဲ့ဒုတိယထပ်မှအမေဖုန်းကိုလည်းတွေ့ရောအဲ့ဒါရှိတာရောမရှိဘူးလို့ပြောရပါမလားဆိုပြီးတော့အရေးတယောက်ရဲလားစစ်သားလားမသိဘူးသူတို့ပါတဲ့လက်နက်နဲ့တုံးတယ်ပေါ့နော်အမေကိုဆင့်ပြီးတော့ရိုက်တာတိုင်လေးမှလည်းထိုင်ခိုင်းထားတဲ့ဆင့်ပြီးတော့လည်းရိုက်တာအမေကအသက်လည်းတော်ကြီးနေပြီကြီးနေတဲ့အခါကျတော့ဒီသူတို့ရိုက်တဲ့တန်ကိုမခံနိုင်တော့ငါနာနေပြီနော်ရက်ပါလို့ပြောတာတော့မရက်ဘူးအဲ့နဲ့ဘေးကအဲ့ဒီအချိန်ညက်တဲ့အန်ဒီကပြောတာပေါ့နော်မင်းအမေရယ်လောက်ရှိတဲ့အမေအိုယူအဲ့လောက်ရိုက်เสียလားပြောတော့မှအဲ့ဒီသူတို့ရိုက်တာကိုရက်လိုက်တယ်အဲ့ရဲတယောက်က
အဲ့တော့အခုဆိုလို့ရှိရင်ဒါအမေကိုဒါဆိုနှစ်ရက်နေရတော့ဖန်ခေါ်သွားတယ်။ဘာကြောင့်လာပြီးတော့သူတို့အခုလိုအိမ်ပေါ်တက်ပြီးတော့အချံပန်းဖမ်းနေလို့ရောသိရလဲ
။ဟုတ်အခုနောက်ပိုင်းကြားသိရတာပေါ့သူတို့ကဒီဖေဖော်ဝါရီဒီဆေးအနာတင်းပြီးဖေဖော်ဝါရီတရက်နေ့ဆေးအနာတင်းပြီးနောက်ပိုင်းမှာကျမအကိုလက်ကောင်ကတင်ထုတ်ပိုင်ပေါ့နော်။သူကဒီနိုင်ငံကြီးမှာတက်တက်ကြွကြွပေါင်ဝင်လှုပ်ရှားနေတာပေါ့။အဓိကသူ့ကိုဖမ်းချင်လို့ဝင်ဖမ်းတယ်။သူနဲ့ပတ်သက်တဲ့ပစ္စည်းတွေကိုရှာဖွေပြီးတော့လာရှာချင်လို့ဝင်ဖမ်းတယ်လို့အခုနောက်ပိုင်းမှာကြားသိရတယ်ပေါ့နော်ဆိုတော့သူတို့ရှာဖွေတဲ့အချိန်မှာတင်တော့ပိုင်နဲ့ပတ်သက်တဲ့ပစ္စည်းကိုသူ့ကိုလည်းမတွေ့တဲ့အခါကျတော့အမေကိုရိုက်နှက်ဖမ်းဆီးသွားတယ်လို့ကျမထင်နေရှင်ဟုတ
်နော်ဒါကတော့ကိုအချမ်းနေအဖြစ်သိထားရတာပေါ့နော်ကိုကလည်းအဝေးမှာရောက်နေဆိုတဲ့အခါကျတော့
ဟုတ်ကဲ့ဟုတ်
အဲ့တော့အခုအမေကိုဘယ်ကိုခေါ်သွားတယ်လို့ရောသိထားရလဲ
ဟုတ်အမေကိုဘယ်ကိုခေါ်သွားတယ်လို့မသိလိုက်ရအောင်မနေ့၈နှစ်ခွဲမှာသူတို့ဝင်ရောက်ရှာဖွေတယ်ရိုက်နှက်ဖြက်စီးတယ်အမေကိုရိုက်နှက်တယ်ကိုးနိုင်လောက်မှခေါ်သွားတယ်အဲ့နောက်ပိုင်းဘာမှမသိရတော့အမေကိုဘယ်စခန်းကိုခေါ်သွားတယ်ဘယ်မှာထားထားတယ်ဆိုတော့မသိရတော
့ဒါဆိုရင်အခုဒါကအမေကိုအချုပ်ထဲမှာပဲရှိနေသလားစစ်ကြောရေးပဲခေါ်သွားသလားဒါမှမဟုတ်ရဲစခန်းထဲမှာပဲရှိနေတာလားထောင်ထဲကိုရောက်နေတာဘာမှမသိရတဲ့အချိန်နေပေါ့
ဘာမှမသိရဘူးရှင်ဘာလို့ဆိုဒီညီမတို့မှာကြံရှိနေတယ်ညီမအကိုနှစ်ယောက်ကလည်းဒီဟိုဘယ်လိုပြောမလဲတိမ်းရှောင်နေတာပေါ့နော်သူတို့ကလာပြီးတော့အလုံးရင်းနဲ့ဖမ်းဆီးတဲ့အခါကျတော့သူတို့ရှုပ်ရှားမှုတွေသူကတိမ်းရှောင်နေတာဖြစ်တဲ့အတွက်ကြောင့်ဒီအမေနောက်ကိုလိုက်ပြီးမဲ့သူကမရှိဘူးညီမလည်းဖြီးပွားမှာရောက်နေတဲ့အတွက်ကြောင့်အမေဘယ်ရောက်နေလဲကိုလိုက်စုံစမ်းဖို့ကလည်းလုံးဝမလွယ်ဘူ
းအိမ်မှာရောအခုဘယ်သူတွေခြံခဲ့သေးလဲ
အိမ်မှာကျတော့အမေရဲ့အမေပေါ့နော်အသက်85နှစ်အရွယ်အဖွားတယောက်ရဲ့ပြီးတော့အမေရဲ့အမကြီးကြီး66နှစ်အရွယ်ကြီးကြီးတယောက်ခြံခဲ့ပါတယ်ရှင်ဟုတ်
အဲ့တော့အခုအမေနဲ့ပတ်သက်ပြီးတော့ဒါဆိုရင်ဘာတွေဆက်လုပ်ဖို့ရောစဉ်းစားထားလဲဘယ်မှာလဲဆိုတာတော့မသိရဘူးဆိုတော့လေဟိုဘာလုပ်မယ်လို့ရောကိုအခုစဉ်းစားထားလဲ
ဟုတ်အခုညီမကတက်နိုင်တဲ့လောက်ကတော့ဒီ AAPP ပေါ့နော်ဒီနိုင်ငံရေးကျင်းသားဟောင်းဟိုစည်ရင်းပြုစုနေတဲ့အဖွဲ့အစည်းကိုဆက်သွယ်ထားရပြီးတော့ဘာဖြစ်လို့လဲဆိုတော့အမေကလည်းနိုင်ငံရေးအကျဉ်းသားတယောက်ဖြစ်တဲ့အတွက်ကြောင့်
ตัวเปลี่ยนไปแล้วตัวเปลี่ยนปูชาเลยใช่เออหลุมอยู่โอ้ตัวเมียป้ากูยิ้มยาทับไปแล้วเป็นไงมาเลยสูบอยู่บ้านเนาะกูยิ้มจ้องท่าเลยใช่เออเอพีบีอยู่บ้านมีมันยังมาเราคุณเอาไปที่พันสี่เอลูกขันวาร์ดตัวไปยาวมันไม่ตีอยู่ส่วนเนาะกูยิ้มปีนี่เลยพอดีตัวเมียเอาไปสีลาเลยบ้านเนาะพอดีมาดูเต็นท์ว่าสีนี้มีอะไรสุดอะไรใช่เนาะพอดีนี่บ้านเนาะเอาไปสีนี่กูยิ้มปีนี่อะไรสีเลยเอ็ดหลุมอยู่ที่พันสี่ขันวาร์ดตัวเน ตัวพี่ก็คุณยี่เป็นเนี่ยสยามที่เอาเนี่ยสัตว์ตัวท้าเลยอเมริกาเป็นตัวพี่ก็หมู่เลยอะไรแบบนี้เหรอโอเคเราเชื่อในที่ชูเลยคุณยี่อยากบอกเราจูซานี่เปล่าโอเคเราคุณยี่เชื่อในที่ชูสยามเนี่ยคุณยี่อยากบอกเราจูซานี่เหรอโอเคโอเคเราคุณสุสานพี่ตัวอะไรมาเอเบบิวสัตว์ตัวเลยบาร์ลูจอเมียเห็นยังไงจินตนาการพี่เทลูพี่ตัวเราจะไล่ไปเลยสิว่าอเมริกาเห็นน้องอายุเบรุงอ่ะพังแข็งกี่ปุระเลยบาร์ตัวจะพังแข็งอะไรเลยสิว่าเราเลยพ
ဒီလောက်ဆာစီတုံးမြင့်နာနဲ့ပတ်သက်ပြီးတော့ကုန်စည်နှုန်းကျစရည်အတွက်သူတို့ဒီ လောင်စာစီတုံးမြင့်နာနဲ့ပတ်သက်ပြီးတော့ကုန်စည်နှုန်းကျစရည်အတွက်သူတို့ဒီလူတို့လှုပ်ရှားမှုကြီးမှလည်းအမေရတက်တက်ကြွကြွပါဝင်လှုပ်ရှားခဲ့တယ်အဲ့ဒီအချိန်မှာပဲအမေရဖမ်းဆီးခံလိုက်ရတာအမေဖမ်းဆီးခံလိုက်ရတာ
2016年的时候，米达苏阿罗达的那个姨嘛，漏下你的时候，米达苏阿罗达的那个姨，哎呀，带住漏下的米达苏，第六七年的阿罗，人家来种个布的时候，苗罗表露伢拉啵喏。好个，人家来种布的时候，我们毛多个带比阿罗，我们初三个喏，但别咩，阿苦下个阿米阿阿带得到你几年，阿带超生零零七七带住，阿爷伊六年的六苗，阿爷六苗，带住就叫帮我表来，我们漏下奶个。
လုံးလဲလုံးမရှာနေဆိုအတက်ရရအမေကအရန်အတက်ကြီးတဲ့ခါကျညီမအရန်စိုးရင်ပြည့်အတွက်လေဒါတော့ဖန်းစီသွားရလေရိုးရိုးဖန်းစီသွားရမှာဟုတ်ဘူးချင်းချောက်ပြီးတော့အမေကိုလက်တွေကိုစင့်ရိုက်ပြီးတော့ဖန်းစီသွားရတဲ့အတွက်ကြောင့်အရန်ပဲစိုးရင်နေဟိုတန်ရာတွေများလက်မှာဖြစ်နေမလားအထဲရောက်ရသူတို့ပို့ပြီးတော့ရိုက်နှက်နေမလားဒီလိုစိုးရင်မရှိရရှင်ဟုတ်ကဲ့
โอเคအဲ့တော့အခုကကရိုက်နှက်ပြီးဖန်း
ဆိုရင်တော့ဘောနော်ဟုတ်ပြီးတတင်းတွေတွေ့ရတဲ့အချိန်မှာသူတို့ဖမ်းသွားတယ်ဖမ်းပြီးသွားရင်မနေ့အလောင်းပြန်လာပို့တယ်အဲ့လိုမျိုးဖြစ်နေတဲ့အတွက်ကြောင့်ပို့ပြီးတော့လဲဆိုရင်ပြီးတော့ဒီတော်တော်မိသားစုကလည်းဒီနိုင်ငံရေးနယ်ပယ်မှာကအမေရောဒီကိုတင်ထုတ်ပိုင်ကောကနိုင်ငံရေးနယ်ပယ်မှာတက်တက်ကြွကြွလှုပ်ရှားသူတွေဖြစ်တဲ့အတွက်ကြောင့်သူတို့ကဒီမြောက်ကလာမြို့နယ်မှာဆိုရင်ဟိ
ထပ်မှလည်းအခုမြန်မာနိုင်ငံတွင်းမှာဆိုလို့ရှိရင်ဒါကစစ်တပ်ကအနာသိမ်းလိုက်တဲ့ဒီဖေဖော်ဝါရီလ၁ရက်နေ့ရက်စလို့ပေါ့နော်နောက်ပိုင်းမှာလူလူဆန်းကျင်ကန့်ကွက်ပြန်ဆန္ဒပြပွဲတွေပေါ်ထွက်လာတဲ့အဲ့ဒီနောက်မှာဖိနှိပ်မှုတွေဆိုလည်းဒါအပြင်းထန်တည်တဲ့လူတွေလို့ဆိုရင်လည်းဒါရာကနန်းရှိနေပြီဖန်စီခံရတဲ့လူတွေဆိုရင်လည်း4000ကျော်သွားပြီပေါ့နော်ဒါကိုမီတာစုကတော့အခုကဒါကဖန်စီခံရတဲ့ဒီ4000ကျော်ထဲမှာတိရောက်အပါဝင်ဖြစ်သွားတာပေါ့ဆိုတော့လက်ရှိအခြေအနေအပေါ်မှာရောကိုကလည်းကိုယ်တိုင်ကြုံတွေ့ရတဲ့မိသားစုတိရောက်လည်းဖြစ်တယ်ဒီလက်ရှိအခြေအနေအပေါ်မှာရောကိုဘာမှန်းပြောချင်တယ်လဲကိုပြောချင်တာပေါ့နော်တစုံတရာဘာမှန်းရှိတယ
်အမေကအမေစကားပြောဘူးတာရှိတယ်ပေါ့နော်သူကဒီလိုမျိုးလှုပ်ရှားတော့မယ်နိုင်ငံကြီးမှာပါဝင်တော့မယ်ဆိုရင်သူကယုံကြည်ချက်ထားဖို့ညီမတို့မောင်နှမတွေအကုန်လုံးပြောဘူးတယ်သူတို့ဒီနိုင်ငံကြီးဆရာနဲ့ရှင်ပြုတ်ကြဖို့သူတို့နိုင်ငံကြီးလှုပ်ရှားဖို့တော့ဆိုရင်ဒီတရုတ်ကမှမှသူတို့ရက်ကွက်တစ်ခုမှမှသူတယောက်ပဲရှိတယ်ဒါပေမဲ့သူဒီလုံးဝနှောက်မဆုတ်ခဲ့ဘူးသူယုံကြည်တဲ့အလံနောက်အတန်နောက်ကိုသူလိုက်ခဲ့တယ်ပြီးတော့သူယုံကြည်ရဖို့သူလမ်းပြီးတော့ဆက်လျှောက်ခဲ့တယ်ပေါ့နော်ဆိုတော့ညီမတို့မိသားစုတွေကိုလည်းသူကဒီလိုမျိုးပဲညီမတို့မောင်နှမတွေသူကဒီလိုပဲပြောတယ်အခုလက်ရှိလှုပ်ရှားမှုအခြေအနေမှာဆိုရင်ပို့ပြီးတော့အားတက်ရတယ်ပေါ့နော်လူတိုင်းကပို့ပြီးတော့ပါဝင်ဆောင်ရွက်ကြတယ်ဆိုတော့ 人家马路嘞，对吧？雇佣机家不，我设下不标嘞。就雇佣机家，我被设了不标嘞，不，那那我们收开不？人家马路我看不干你不着，你了没有？哦，你那是不标嘞，不呢？啊，没，可路，看看怎么。所以呢，咱们这拍卖嘞，啊，每户楼也不嘛，啊，每条呢嘞，不喏，公寓嘞，或者虽然那些就家也住，户嘞，再来比较大部分呢，住家不喏，哦，公寓嘞，每也地了有多难也辛苦不喏，啊，每呢都，你们这些平时穷农看大家嘞，住嘞，那个见到好呢，公众要把这路嘞，啊，收收账嘛也行，好，
公路请比比较皮差皮嘞，这些是娘爱怎么嘞？
好。阿妈我们的师傅你爱就来
ပါစင်မြို့မိကနာကိုမခင်ဖြူထွေးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဂူတခါတော့သိပ္ပံနဲ့နိပညာအစီအစဉ်ကိုတင်ဆက်ပေးသွားမှာပါဒေါခင်မြို့သက်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီတစ်ပတ်တော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုရှိမရှိတရားဝင်နဲ့ဆန်းသက်ဖို့အတွက်သိပ္ပံတင်ရရှင်တွေစူးစမ်းနေကြတဲ့အကြောင်းပြောပြပေးပါတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတက်ပြန်ဆိုင်ကံကိုခံစားနေရချိန်မှာတရားကောင်ကလေးတွေကိုတုံးပြီးဒီရောဂါပိုးကူးစက်မှုရှိမရှိအမြန်ဆန်းသက်နိုင်တဲ့နည်းလမ်းကိုဂျာမနီကသိပ္ပံတင်ရရှင်တွေရှာဖွေနေကြတာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးအကူးစက်ခံရသူစီကနေယူထားတဲ့ sample နမူနာနဲ့တွေ့ရင်တရားဆောင်ကလေးတွေကနှမောင်းနဲ့တူတဲ့သူတို့ရဲ့ဝိရဆုတ်တန်ကလေးတွေနဲ့လာပြီးဆန့်အောင်သူတို့ကိုလေ့ကျင့်ပေးလို့ရတယ်လို့ဂျာမနီနိုင်ငံ Vanium Technical Virus သုတေသနဌာနကပမုခ Wim van der Poel ကပြောပါတယ
်။ We take the bees from honeybee keeper here in the region and we use a set of bees every dayAnd we put those bees in harnesses to fix them, and then we present coronavirus positive.
ဒီလိုသားမှာရှိတဲ့ပြားမှုရဲ့သူတွေစီကပြားရည်ကိုကျွန်တော်လိုက်စုဆောင်းပါတယ်။ပြီးတော့ဒီပြားရည်ကိုနေ့တိုင်းလေ့ကျင့်ပေးပါတယ်။သူတို့အကန့်ကလေးတွေထဲမှာထိန်းထားပြီးကိုရိုနာဗိုင်းရပ်စ်ပိုးရှိတဲ့နမူနာနဲ့ပိုးကင်းတဲ့နမူနာတွေထိတွေ့စေပါတယ်။ပိုးရှိတဲ့နမူနာနဲ့တစ်ခါထိတွေ့ပြီးတဲ့ချိန်တိုင်းမှာတခြားရည်ကိုပေးပါတယ်။ဒီတော့ကိုရိုနာဗိုင်းရပ်စ်ပိုးပါတဲ့နမူနာနဲ့တွေ့တဲ့ပြားကသူ့ဝိရဆုတ်တဲ့နှမောင်းကိုဆက်ပြီးလိုက်ဆက်ပါတယ်။ဒီနည်းနဲ့ပြားတွေကိုခက်မြန်မြန်လေးလေ့ကျင့်ပေးနိုင်ပါတယ်
။အင်းဆက်ပိုးတစ်မျိုးဖြစ်တဲ့ပြားကိုတခြားသရဝါတွေလိုပဲတင်ကြားပေးနိုင်တယ်ဆိုတော့ကိုသိပ္ပံပညာရှင်တွေအချိန်အတော်ကြာကလေးကလေ့လာသိရှိထားကြတာပါ။ London Queen's Mary တက္ကသိုလ်ကသိပ္ပံပညာရှင်တွေရဲ့ဆန်းသပ်မှုမှာတော့မှန်ပြားအောင်မှာပြားစားတဲ့အစာကိုမြင်အောင်ပြထားပြီးမှန်ချက်ထိတ်တဲ့ဖက်မှာတော့အစာနဲ့တွဲထားတဲ့ကြိုးစားကိုထုတ်ပေးထားပြီးတင်ပေးခဲ့တာပါ။ပြားအကောင်40လောက်မှာ23ကောင်လောက်ကိုဒီအစာချိတ်ထားတဲ့ကြိုးကိုဆွဲထုတ်ပြီးအစာကိုရအောင်ယူဖို့အော်မြင်မြင်တင်ကြားပေးနိုင်ခဲ့တာကို2016မှာစံတက်ပြသခဲ့ပါလေ။အကောင်သေးတဲ့အတွက်အုံနောက်အရွယ်ကလည်းသေးပြီးနှမ်းစီအရွယ်လောက်ပဲရှိနေပေမဲ့ဒီပြားတွေကိုအထင်သေးလို့တော့မရပါဘူး။သူတို့ဟာလူလိုပဲအတက်ပြင်းရအစ်စ်ကိုသိဉ္နှံစွမ်းရှိတယ်လို့တခြားသူကိုလည်းသင်ကြားပေးနိုင်စွမ်းရှိတယ်ဆိုတော့သူတို့သိရှိခဲ့တာပါ။တရားရင်မှာသိဉ္နှံတတ်တဲ့ရှုပ်ခွေးတဲ့ဉာဏ်ရည်ရောသိဉ္နှံစွမ်းပါထင်တဲ့ပုံပြီးတားနေတယ်ဆိုတော့ပြုခဲ့တာပါ။ဟုတ်ပါတယ်။တရားကလေးတွေဟာသူတို့ကိုယ်တိုင်သိဉ္နှံတယ်လို့တခြားတရားတွေကိုလည်းအလားတူလုပ်နိုင်အောင်သူတို့ကသင်ပေးနိုင်စွမ်းနေရှိနေတာပါ။ဒါကြောင့်အခု COVID-19 ရောဂါပိုးရှိနေရှိစစ်ဆေးမှုတွေအတွက်ဒီလိုဉာဏ်ရည်ကောင်းတဲ့ပြားတွေကိုတုံးမယ်ဆိုရင်အဆင်ပြေနိုင်တယ်လို့ဗန်နီယမ်တက္ကသိုလ်ကယောဂပိုးမွားပေးတာပမုခဝမ်မန်ဗန်ဒါဘူးကပြောပါတယ
် It's can be useful because bees can be are very
ဒီလိုဆန်တဲ့ပြားကိုတုံးတာတိတ်ကိုတုံးတယ်ပါတယ်အားလုံးလည်းဆိုတော့အကုန်ကျတော့တက်တက်သက်သာနဲ့ပြားတွေကိုလေ့ကျင့်ပေးနိုင်လို့ပါနောက်ပြီးဒေသတစ်ခုမှာကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိဆန်တဲ့ဆစ်ဆီးတဲ့ပစ္စည်းတွေမရနိုင်မှုဆိုရင်တတိယလိုနမူနာမျိုးတွေမှာပိုးရှိမရှိကိုပြားတွေကိုအနှံ့ခံနိုင်လို့ရှိရင်ရတဲ့အတွက်လည်းဖြစ်ပါတယ
်ဒီလိုဗိုင်းရပ်စ်ပိုးရှိမရှိဆန်တတ်မယ်ဆိုရင်ဆန်တတ်မှုအခြေကိုမိနစ်ပိုင်းအတွင်းမှာပဲထုတ်ပေးနိုင်မှာဖြစ်ပါတယ်ဒါကြောင့်အခုလည်းပိုးပြီးတင်ပေးနိုင်အောင်ပိုကောင်းတဲ့လေ့ကျင့်တဲ့ဆက်ကိုရအောင်လုပ်ဖို့လိုတယ်လို့လည်းပြောပါတယ်
That could be within a month even
ဒါဆိုတော့ဖြစ်တဲ့ချိန်လုံးဒီမိုးစ်ဒစ်ဖကတ်ပါရှိုးဒီရှိုးချင်တဲ့မလို့ပါတရားလောက်ကျမှာပဲဖြစ်နိုင်ပါတယ်ခက်ဆုံးပိုင်းကတော့ပြားတွေကိုဒီလိုလုပ်ဖို့ပြီးချင်းပြင်းနေတယ်ဆိုတော့ကိုပြဖို့ပါဒီလိုပြနိုင်ပြီဆိုရင်ရှေ့ဆက်လုပ်ဖို့ကတိတ်မခက်ပါဘူးဒီအတွက်ပြားတွေကိုထည့်ပြီးထိန်းထားနိုင်မဲ့ပြီးချင်းတဲ့စက်ကိုအခုတည်းပိုကောင်းလုပ်ဖို့ထွက်မှုလည်းလိုပါတယ lo pian ne san tat de ni ga ngwe kong chi cha le tait pe ma mya de twe virus san tat de pisi kits twe ya bu the che de nang ngan twe twe tait ko tong tin nai ne lo le tu de tana pinya shin ne ga pyo ba de belgium nang ngan can't take it to pian mwe mi thana a chi ke jiwa be ra pamokka dust de graph ka ro a khu lo inset po re ne anat khan khai ne ni go american nang ngan ga ka gwe yi thana ma chi ye yo san tat ni da phit de da
Het is goed gevonden, maar ik zal zeggen, ik zou eerder dan toch prefereren.
ဒီကနေ့တက္ကသိုလ်မှာလည်းဒါပေမဲ့ဒီရောဂါပိုးရှိမရှိစမ်းသပ်ဖို့အတွက်ပြားကိုသုံးတာထက်လုံယုံလုံးစင်ပစ္စည်းတွေသုံးစမ်းသပ်တာကိုကျွန်တော်ပြောပါတယ်ကျွန်တော်ကပြားတွေကိုသိချင်ပါတယ်ဒါပေမဲ့သူတို့ကို
ဒီဇက်လကန်ဘတ်စ်အော့ဖ်ဒီအင်ဂျဖောလ်ဖန်အင်ဖက်ရှီဒိုအတ်ဒီဂတ်စတီဘတ်ဂျူပရိုဒူဆာဒီမာတူရတာကတော့ဒီပြားတွေကရောဂါအကူးသက်ခံသူစီကဖတ်တဲ့အနံ့ကိုပဲခံကြတာပါအခုလိုပြားနဲ့စမ်းသက်တာကဒိုက်ရိုက်စမ်းတဲ့မျိုးမဟုတ်ပါဘူးဒိုက်ရိုက်ပူကြတဲ့နေကကိုဗစ်
19ပိုးရှိမရှိစမ်းသပ်တဲ့ကြိယာတွေနဲ့လူရုံးလို့ဆင်စမ်းသပ်တဲ့နည်းပါဗိုင်းရပ်ပိုးရဲ့အနေအထားအသွင်ပြင်ဒါမှမဟုတ်ဗိုင်းရပ်ပိုးရဲ့မျိုးပိစားကိုစမ်းသပ်တာမျိုးပါကြားရေထုတ်ပေးတဲ့ဒီပြားကောင်ကလေးတွေနဲ့ကိုရိုနာဗိုင်းရပ်ရောဂါတိုက်ခိုက်ရတဲ့ဗိုင်းရပ်ပိုးဆစ်ဆေးတဲ့စမ်းသပ်ဆစ်ဆေးမှုတွေလုံနေတယ်လို့ဒီပြားထက်ပစ္စည်းဖြစ်တဲ့ကြားရေကြားဖျောင်
တသိပ်ပန်တဲ့ဤပညာစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ကနေတောက်ကြနေညာပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတော့သတင်းအချင်းချုပ်ကိုတလဲအချင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ။မတ်စကောင်စီတက်တည်းရဲ့အကြမ်းဖက်နေနှင်းဖန်စီနေမှုတွေရှိနေတဲ့ကြားမှာပဲနိုင်ငံတော်စစ်အာဏာရှင်ဆန့်ကျင်ဆန္ဒပြသပိတ်တွေကတော့နေစဉ်ပုံစံမျိုးစုံနဲ့ဆက်ပြီးတော့ရှိနေပါတယ်။လူငယ်တွေတင်းကျပ်ထားတဲ့ရန်ကုန်မြို့မှာဒီကနေ့မနက်ပိုင်းကလူငယ်တွေဥဆောင်တဲ့သပိတ်စစ်ကြောင်းတွေလမ်းမပေါ်ထွက်လာကြပြီးတောင်ပေမြို့နယ်တွေကလျှက်တပြတ်သပိတ်ကိုမြို့နယ်ပေါင်းစုံကစစ်ကြောင်းတွေပူးပေါင်းကြပြီးတော့လူငယ်ရာနဲ့ချီပြီးတော့ဆန္ဒအာဏာရှင်ကြားရှုံးရေးဆန္ဒပြကြွေးကြော်ခဲ့ကြပါတယ်။စစ်ကြောင်းတွေဒီမင်းပိုင်းသားချတဲ့ဒီလျက်တပြက်သပိတ်လူစုကွဲတွေမှာစစ်ကောင်စီတပ်တွေကလည်းဖမ်းဆီးတာကြောင့်လူငယ်ခုနှစ်ဦးထပ်မနေတဲ့ဖမ်းဆီးခံခဲ့ရပါတယ်။အခြားမျိုးနယ်တွေမှာလည်းလျက်တပြက်သပိတ်တွေဆင်နွှဲခဲ့ကြပြီးတော့စစ်ကောင်စီတပ်တွေနဲ့ထိတိုင်းမတွေ့ခင်မှာလူစုခွဲနိုင်ခဲ့ကြပါတယ်။ဆန္ဒပြပွဲတွေနေ့စဉ်ရှိနေတဲ့ဖားခတ်မှာလည်းဒီကနေ့လူထောင်နဲ့ချီပါဝင်ဆန္ဒပြခဲ့ကြပြီးတော့တိုင်းသားနယ်မြေတွေမှာလေကြောင်းတိုက်ခိုက်မှုတွေရပ်ဖို့တောင်းဆိုခဲ့ကြပါတယ်။လာရူမန်လေးဖာကန်တဝဲပိတ်မိတိလာမျိုးတွေပါဝင်ဒေသအနှံ့မှာလဲဆန္ဒပြပွဲတွေပုံစံမျိုးစုံနဲ့ဆက်ပြီးတော့ရှိနေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွက်ကချင်ပြည်နယ်နဲ့ခရင်ပြည်နယ်အတွင်းမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပြီးတော့တောင်တော်ဘက်ကအကြမ်းဆုံးတချို့ရှိခဲ့တဲ့ဆိုတာကိုစစ်အုပ်ချုပ်ရေးကောင်စီကဝန်ခံပြောဆိုလိုက်ပါတယ်။ KIA ကချင်လက်နက်ကိုင်အဖွဲ့နဲ့တိုက်ပွဲတွေအတွင်းမကြာခင်ရက်ပိုင်းကမြန်မာစစ်တပ်ရဟရင်တစည်းပစ်ချခံရပါဝင်တိုင်းသားဒေသလက်နက်ကိုင်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ online ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွက်မှာ VOA မြန်မာပိုင်းအစီအစဉ်ရဲ့မိကုံးကိုစစ်ကောင်စီဘက်ကပြန်လည်ဖိကြားသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Nelson Lowe ဖြစ်ပါတယ်။ VOA American တန်ရဲ့တောက်ကြနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ10:00အထိ 32.3 32 52တို့ကနေ အတန်လွန့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါThis program has come to you from